Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းပါသောရှင်များခင်ဗျာ American ပြည်ထောင်စု Washington DC မြို့တော်ကနေ2015ခုနှစ်ဇန်နဝါရီလ6ရက်အင်္ဂါနေ့မနက်ခင်း VOE မြန်မာပိုင်းစီစဉ်နေကိုမြန်မာစံတော်ချိန်မနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48 50တို့ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါခင်ဗျာအော်မတ်ဒီမနက်ခင်းအစီအစဉ်မှုဖြစ်တာဝန်ယူတင်ဆက်ပေးပါပါ
မင်္ဂလာနံခင်ပါခင်ဗျာကျွန်တော်ဆက်မှုပြီးပါအခုမနက်ခင်းအတွက်နိုင်ငံတကာသတင်းတွေကိုဒေါ်လှလှတန်းနဲ့အတူညင်ညာပေးမှာဖြစ်ပါတယ်ပြောက်ဆုံးသွားတဲ့ Air Asia ခီးစဉ် 8931 ကိုစနစ်ကျလိုအပ်တဲ့အတီးပြည့်ချက်တွေမရှိဘဲနဲ့ပြန်တန်းခွင့်ပြုလိုက်တယ်ဆိုတဲ့အချက်ထွက်ပေါ်လာပြီးတဲ့နောက်အင်ဒိုနီးရှားအစိုးရကလေကြောင်းဆိုင်ရာတာဝန်ရှိသူအများအပြားကိုတာဝန်ကနေရဆိုင်းထားလိုက်ပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံမှာဝန်ကြီးချုပ်ရှိတ်ဟာစီနာရွေးကောက်ခံရတဲ့ပထမနှစ်ပတ်လည်နေ့မှာအထူးရုံးဖြစ်ပွားပြီးတော့လူသေဆုံးရတဲ့အထိဖြစ်ခဲ့ပါတယ်။ဒီလိုသတင်းတွေနဲ့အတူထူးခြားတဲ့နိုင်ငံတကာသတင်းတွေအခုညနန္ဒခင်မှာကြားမှာဖြစ်ပါတယ်ခင်ဗျာ။
ကောင်းပါပြီခင်ဗျာဒီမနေ့နားဆင်ရမယ့်သတင်းတူတွေထဲမှာတော့မြန်မာနိုင်ငံကပထမဆုံးကာဒီနယ်ယဟန်အမတ်တပါရွေးချယ်ခံရမှုနဲ့ပတ်သက်ပြီ
းဖျားကိုအစီခါတဲ့နေရာမှာပို့ပြီးထိရအောင်ကြိုးစားတဲ့ဘာသာသူတွေကိုတကယ်တိုးထင်းပီတာဆိုတာဦးဆောင်နိုင်တယ်ဆိုတဲ့ဟာအဓိကပါမှာ
အိန္ဒိယနာပြည်နယ်ဖိုအင်းမြို့မှာနေထိုင်တဲ့ Father Peter DD ကအခုလိုပြောသွားတာပါ။ဒါပြင်လက်ဗရောင်းတောင်မှာဖြစ်ပွားခဲ့တဲ့ပြဿနာနဲ့ပတ်သက်လို့မြန်မာနိုင်ငံလူ့အခွင့်အရေးကော်မရှင်ရဲ့ကွင်းစင်စုံစမ်းမှုအစွန်းသက်ပြီးနိုင်ငံတော်သမ္မတကိုတင်ပြတော့မှနောက်ရန်ကုန်စီပင်တရားရွေးကောက်ပွဲမှာရွေးခံရတဲ့ကိုယ်စားလှယ်တွေနိုင်ငံဝန်ထမ်းအဖြစ်ကျန်းသစ်စာချိန်ဆိုရမယ့်ဘောလက်မခံနိုင်ကြောင်းသတင်းတွေကိုတင်ပြသွားမှာပါ။နောက်ပိုင်းမှာလည်းအပတ်စဉ်အစီအစဉ်တွေဖြစ်တဲ့စီးပွားရေးအစီအစဉ်နဲ့သုတဆောင်တဲ့ American တွင်ကဏ္ဍကိုပြန်လည်တင်ဆက်ပေးမှာပါ။အခုအရင်ဆုံးတော့နောက်ဆုံးရနိုင်ငံတကာသတင်းတွေကိုဥဆက်မိုးဝင်းနဲ့ဒေါ်လာလာတန်းတို့ကကြီးညာပေးကြပါလိမ့်မယ်ခင်ဗျာ
။မုန်တိုင်းထန်နေတဲ့ Java ပင်လယ်ကိုဖြတ်ပြီးတော့ပြန်တန်းနေရကနေပျောက်ဆုံးသွားခဲ့တဲ့ Air Asia လေယာဉ်ခီးစဉ် 8931 ကိုစနစ်တကျလိုအပ်တဲ့အတီးပြည့်ချက်တွေမရှိဘဲနဲ့ပြန်တန်းခွင့်ပြုလိုက်တယ်ဆိုတဲ့အချက်ထွက်ပေါ်လာပြီးတဲ့နောက်အင်ဒိုနီးရှားအစိုးရကလေကြောင်းဆိုင်ရာတာဝန်ရှိသူတွေအများအပြားကိုတာဝန်ကနေရပ်ဆိုင်းထားလိုက်ပါတယ်။ဒီဇင်ဘာလ28ရက်နေ့ကအင်ဒိုနီးရှားနိုင်ငံကနေစင်ကာပူနိုင်ငံကိုပြန်တန်းနေစဉ်တွင်ပြစ်ကျသွားတဲ့ခီးသည်တင်လေယာဉ်နဲ့လေယာဉ်ပေါ်မှာလိုက်ပါသွားတဲ့ခီးသည်တွေရဲ့ရုပ်လောင်းတွေကိုလိုက်လံရှာဖွေနေမှု6ရက်မြောက်နေ့မှာအခုလိုအရေးယူမှုတွေပြုလုပ်တဲ့သတင်းထွက်ပေါ်လာတာဖြစ်ပါတယ်။လေယာဉ်ပေါ်မှာဝင်တန်းတဲ့ခီးသည်စုစုပေါင်း162ဦးလိုက်ပါသွားပြီးတော့အဲ့ဒီထက်ကရုပ်လောင်း38လောင်းကိုရှာဖွေတွေ့ရှိထားပြီးဖြစ်ပါတယ်။နိုင်ငံတော်များများကရှာဖွေကယ်ဆယ်ရေးအဖွဲ့ဝင်တွေဟာပင်လယ်ပြင်အတွင်းမှာဆက်လက်ပြီးတော့ရှာဖွေနေကြပါတယ်။လေရင်ပြည့်ရဲ့ကိုတည်းရှိတယ်လို့ယုံကြည်ရတဲ့နေရာမှာရေစီးအားအလွန်တန်နေတာကြောင့်ရေငုပ်ရှာဖွေသူတွေမှာအခက်အခဲတွေကြုံနေရတယ်လို့တာဝန်ရှိသူတွေကပြောပါတယ်။လေရင်မထွက်ခေါက်ခင်တဲ့လေရင်နဲ့နောက်ဆုံးအဆက်အသွယ်ရရှိချိန်မှာလေရင်မှုတွေကမုန်တိုင်းကိုဖျက်ချော်နိုင်မှုအတွက်ပုံမှုမြင့်တဲ့အမြင့်ကနေပြန်တန်းဖို့တောင်းဆိုပေမဲ့တခြားလေရင်တွေရှိနေတာကြောင့်ပြန်တန်းခွင့်မပြုခဲ့ဘူးလို့ဆိုပါတယ်။အင်ဒိုနီးရှားဆူရာဘာယာကနေစင်ကာပူကိုပြန်တန်းမှုအတွက်လေကြောင်းလိုင်းကိုတနင်္လာအင်္ဂါဘုတ်ဟူစနေနေ့တွေမှာပြန်တန်းမှုခွင့်ပြုထားပေမဲ့တနင်္ဂနွေနေ့မှာပြန်တန်းထွက်ခွာခဲ့တာဖြစ်တယ်လို့အင်ဒိုနီးရှားတယ်ယူပို့ဆောင်ရေးဝန်ကြီးဌာနကတနင်္လာနေ့မှာပြောဆိုပါရယ်ခင်ဗျာ
ဘင်္ဂလားဒေ့ရှ်ဝန်ကြီးချုပ်ရှိတ်ဟာစီနာပြန်လည်ရွေးကောက်ခံခဲ့ရတဲ့ပြဿနာတက်ခဲ့တဲ့ရွေးကောက်ပွဲရဲ့ပထမနှစ်ပတ်လည်နေ့မှာလုံခြုံရေးတပ်တွေနဲ့ထိတ်တဲရင်ဆိုင်မှုကြောင့်တင်းလာနေ့ကအစိုးရဆန့်ကျင်ဆန္ဒပြသူ၄ဦးသေဆုံးခဲ့ပါတယ်လမ်းမတွေပေါ်မှာဆန္ဒပြသူတွေဟာမြို့ကြီးအတော်များများမှာဖြစ်ပွားခဲ့ပြီးဆန္ဒပြသူတွေကရဲတွေကိုဂဲတွေနဲ့ပစ်ပေါက်ခဲ့ကြပါတယ်။ရဲတွေဘက်ကလည်းမျက်ရည်ရိုးဘုံးနဲ့ရဘာကြီးစံတွေတုံးပြီးဆန္ဒပြသူတွေကိုလူစုခွဲခဲ့ကြပါတယ်။ဘင်္ဂလားဒေ့ရှ်ရဲ့ဓာကာမြို့တော်မှာစောစောစီးစီးခုလိုအကြမ်းဖက်မှုတွေဖြစ်ပွားခဲ့ပြီးနောက်အာဏာပိုင်တွေကမြို့တွင်းကိုဝင်တဲ့ဘတ်စကာမြစ်ထားနဲ့ကရုတ်ရင်ပို့ဆောင်မှုတွေကိုဖြတ်တောက်ခဲ့တဲ့အတွက်လန်တွေပေါ်မှာလူသူကိမဲ့တဲ့နှိပါအခြေအနေဖြစ်ခဲ့ပါတယ်။တိုင်ငံကလုံးကိုထွင်ထုတ်တဲ့သူ့ရဲ့မိကောမှာမစ်ဟာစီနာကအဲ့ဒီအကြမ်းဖက်မှုတွေဝန်ကြီးချုပ်ဟောင်းခါလီဒါဇီယာကိုပြစ်တင်လိုက်ပါတယ်။ခုလိုဘုံတွေလက်ပြဘုံတွေတုံးပြတိုက်ခိုက်မှုများအဖျက်လုရက်တွေတပ်ဖြတ်မှုတွေပိုင်ဆိုင်ပစ္စည်းတွေကိုမိရှို့ဖျက်ဆီးမှုတွေကိုရပ်တန့်ဖို့ဘင်္ဂလားဒေ့ရှ်ခေါင်းဆောင်ဟောင်းကိုသူကတိုက်တွန်းလိုက်ပါတယ်။
ရိုမန်ကက်သလစ်အသင်းတော်မှာပိုပ်ဟိုင်းမင်းကြီးကိုတရက်ရွေးချယ်ပိုင်ခွင့်ရှိတဲ့ကာဒီနယ်ဖုန်းတော်ကြီးအပါ20ကိုပိုပ်ဟိုင်းမင်းကြီးဖရန်စစ်ကရွေးချယ်တဲ့နေရာမှာမြန်မာနိုင်ငံကအာချ်ဘီရှော့ဖ်ဖုန်းတော်ကြီးချားလ်စ်မွန်ဘူပါဝင်ခဲ့တဲ့အတွက်ခရစ်ယာန်ဘာသာဝင်တွေမှာမြန်မာနိုင်ငံကဗုဒ္ဓဘာသာအစ္စလာမ်ဘာသာစတဲ့ခေါင်းဆောင်တွေပြည်သူတွေကကြိုဆိုလိုက်ကြပါတယ်။ရန်ကုန်မြို့အာချ်ဘီရှော့ဖ်ဖုန်းတော်ကြီးချားလ်စ်မွန်ဘူအပါအဝင်အာချ်ဘီရှော့ဖ်နဲ့ဘီရှော့ဖ်အပါ20ကိုကာဒီနယ်ဖုန်းတော်ကြီးတွေအဖြစ်ရွေးချယ်လိုက်တဲ့အကြောင်းပိုပ်ဟိုင်းမင်းကြီးဖရန်စစ်ကတနင်္ဂနွေနေ့မှာကြေညာခဲ့တာပါ။ ဒါဆိုရင်မြန်မာနိုင်ငံကပထမဦးဆုံးကာဒီနယ်ဖုန်းတော်ကြီးတပါးဗတ်တီကန်ကနေပထမဆုံးရွေးချယ်လိုက်တာလည်းဖြစ်ပါတယ်ရွေးချယ်ခံရတဲ့ဆရာတော်ချားစ်ဘူဟာမြန်မာနိုင်ငံမှာဘာသာပေါင်းစုံချစ်ကြည်လှုပ်ရှားမှုတွေမှာလူသိများနာမည်ကြီးတဲ့ခရစ်ယာန်ဆရာတော်တပါးဖြစ်ပါတယ်ချားစ်ဘူဟာသဘောကောင်းသူဖြစ်တဲ့တိမ်မွေ့တဲ့အများပြည်သူနဲ့ဆက်ဆံရမှာပြည့်ပြည့်သူဖြစ်ပြီးတော့သူ့ရဲ့ခေါင်းဆောင်မှုရသွားလို့ရှိရင်ဒီထက်ပိုးပြီးတော့ကြေကြေပြတ်ပြတ်နေဆက်တွေမှာပါမကြံလှုပ်ပေးနိုင်မယ်တကယ်လူမှုရေးတွေနိုင်ငံအကျိုးပြုလုပ်ငန်းတွေမှာတိတ်လို့အပ်တဲ့အချိန်မှာသူ့ကိုရွေးချယ်လိုက်တဲ့အတွက်ဂုံယူဝမ်းမြောက်မှုဖြစ်ရတဲ့အကြောင်းဗုဒ္ဓဘာသာဖုန်းတော်ကြီးတပါဖြစ်တဲ့ဆရာတော်ဒေါက်တာပညာတီဟာကမင်ကြပါတယ်။ကမ္ဘာတိုက်ကြီးအားလုံးကနိုင်ငံပေါင်း14နိုင်ငံကနေကာဒီနယ်ဖုန်းတော်ကြီးတွေကိုရွေးချယ်ခဲ့တာမှာဗာတီကန်ကနေကမ္ဘာနေရာစုံမှာရိုမန်ကက်သလစ်အသင်းတော်တွေကြားမှာဆက်နွယ်မှုတွေရှိနေတယ်ဆိုတာကိုပြသလိုက်တာဖြစ်တဲ့ဆိုပြီးတော့ပိုချမ်းမင်းကြီးဖရန်စစ်ကမင်ကြခဲ့ပါတယ်။ပိုချမ်းမင်းကြီးပြီးရင်ကာဒီနယ်ဖုန်းတော်ကြီးတွေဟာအသင်းတော်မှာအားဩဇာအရှိဆုံးဖြစ်ပါတယ်အခုရွေးချယ်လိုက်တဲ့အပါ20ထဲမှာဖုန်းတော်ကြီးချားစ်မောင်ဘူအပါဝင်15ပါးဟာအသက်80အောက်တည်ဖြစ်တာဖြစ်ကြပြီးပိုယဟမင်းကြီးအစ်စ်ကိုမဲပြီးရွေးချယ်ပိုင်ခွင့်ရှိကြမှာဖြစ်ပါတယ်ခင်ဗျာ
မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂလူအခွင့်အရေးအထူးကိုယ်စားလှယ် Miss Young Healy ဟာမြန်မာနိုင်ငံတွင်းရခိုင်ပြည်နယ်နဲ့ရှမ်းပြည်မြောက်ပိုင်းကလူအခွင့်အရေးအခြေအနေကိုသုံးသပ်လေ့လာဖို့အတွက်အခုလာမယ့်ဇန်နဝါရီလ9ရက်နေ့မှာမြန်မာနိုင်ငံကိုရောက်ရှိမှာဖြစ်ပါတယ်ရခိုင်ပြည်နယ်တွင်းမှာရှိတဲ့ဒုက္ခသည်စခန်းတွေအခြေအနေတိုးတက်မှုရှိမရှိဆိုတာကိုသုံးသပ်မှာဖြစ်တယ်လို့ရှမ်းပြည်မြောက်ပိုင်းကလူနည်းစုလူမျိုးတွေရဲ့လူအခွင့်အရေးအခြေအနေတွေကိုလေ့လာသုံးသပ်မှာဖြစ်တယ်လို့ Miss Yang Hee Lee ကပြောဆိုတဲ့အကြောင်းကုလသမဂ္ဂကသတင်းထုတ်ပြန်ပါတယ်။ခီးစဉ်တွင်းမှာရခိုင်ပြည်နယ်တွင်းငြိမ်းချမ်းရေးတည်ငြိမ်မှုနဲ့တရားဥပဒေစိုးမိုးရေးဆိုင်ရာဆောင်ရွက်မှုတွေနဲ့ပတ်သက်လို့ရခိုင်ပြည်နယ်ဝန်ကြီးချုပ်နဲ့တွေ့ဆုံဖို့ရှိပြီးလူမှုအတိုင်းဝန်တွေကြားတင်မာမှုပဋိပက္ခတွေနဲ့ပတ်သက်လို့အဲ့ဒီလူမှုအတိုင်းဝန်အကြီးအကဲတွေနဲ့လည်းတွေ့ဆုံဖို့ရှိပါတယ်။ဖြစ်ပေါ်နေတဲ့ပဋိပက္ခတွေအပေါ်မှာလိမ်ပိုင်းဆိုင်ရာစော်ကားအကြမ်းဖက်မှုတွေနဲ့ပတ်သက်လို့လည်းပြောဆိုဆွေးနွေးသွားမယ်လို့ Miss Yang Hee Lee ကပြောပါတယ်။ဒါအပြင်လူမျိုးဘာသာကာကွယ်ဖို့ဆိုတဲ့မျိုးဆောင်ဥပဒေကြမ်း၄ရပ်အပေါ်မှာလည်းဒါဟာနိုင်ငံတကာလူအခွင့်အရေးစံနှုန်းစံထားတွေနဲ့မပြည့်တဲ့အချက်တွေအပေါ်မှာလည်းအလေးပေးဆွေးနွေးဖို့ရှိပါတယ်။ဒီဥပဒေကြမ်းတွေကိုအတည်ပြုလိုက်မယ်ဆိုရင်ဒါဟာလူနည်းစုဘာသာဝင်တွေလူနည်းစုလူမျိုးတွေအပေါ်ခွဲခြားဆက်ဆံမှုဖြစ်လာစေနိုင်မယ့်ပြင်အမျိုးသမီးတွေအပေါ်မှာလည်းခွဲခြားဆက်ဆံမှုဖြစ်လာစေနိုင်တာမို့ဒီအပေါ်မှာအထူးပဲစိုးရိမ်မကင်းရှိနေတယ်လို့လည်း Miss Lee ကပြောတဲ့အကြောင်းကုလသမဂ္ဂကထုတ်ပြန်ပါတယ်။ဇန်နဝါရီလ9ရက်နေ့ကနေ16ရက်နေ့ထိ10ရက်ကြာမဲ့မြန်မာနိုင်ငံခီးစဉ်တွင်းမှာတခြားသောလူခွင့်ဆိုင်ရာကိစ္စရပ်တွေဖြစ်တဲ့နိုင်ငံရေးအကျဉ်းသားကိစ္စဒါမဲ့ရွေးကောက်ပွဲလွတ်လပ်တရားမျှတမှုကိစ္စတွေအပေါ်အာဏာပိုင်တွေအရက်ဖွဲ့လူအဖွဲ့အစည်းတွေနဲ့တွေ့ဆုံသွားဖို့လည်းရှိပါတယ်။ခုခီးစဉ်ကတွေ့ရှိချက်တွေကို2015ခုဧပြီလထဲမှာကျင်းပမဲ့ကုလသမဂ္ဂလူခွေးကောင်စီကိုအစီအခံတင်သွင်းဖို့ရှိပါတယ်။ပြီးခဲ့တဲ့နှစ်ဇွန်လကမြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂလူထွေးအထူးကိုယ်စားလှယ်တည်ဖြစ်ခန့်အပ်ခြင်းခံခဲ့ရတဲ့ Miss Lee ဟာ2014ဇွန်လကမြန်မာနိုင်ငံကိုပထမဦးဆုံးချိန်သွားရောက်ခဲ့တာလည်းဖြစ်ပါတယ်။
UAV ရေကန်တန်ရဲ့မနက်ဖက်မြန်မာဘာသာစီစဉ်တွေကိုမနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 93.5 လိုင်းဒိုမီတာ40 kHz 4433ညလိုင်းဒိုမီတာ48 kHz 6185နဲ့ဒုတိယနာရီဝတ်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင်
ယူအမေရိကန်တန်မြန်မာပိုင်းအစီအစဉ်ကအင်ကာနီမနခင်နိုင်ငံကသတင်းတွေဆက်လက်ကြီးညာပေးနေပါတယ်။အမေရိကန်ပြည်တော်စုဘော့စတွန်မြို့ကမာရသွန်အပြေးပြိုင်ပွဲဘုန်းခွဲခဲ့သူအဖြစ်တန်တရားရှိခံထားရသူအသက်22နှစ်အရွယ်ဇောက်ကာဇာနီယက်ဖ်ရဲ့အမှုကိုကြားနာဖို့အတွက်ခုံတမာတိလူကြီးတွေရွေးချယ်တဲ့နေရာမှာတန်တရားရှိသူကိုယ်တိုင်ဆွဆွဲခံရသူကိုယ်တိုင်ပါဝင်တက်ရောက်ခဲ့ပါတယ်။ဂျူရီခုံတမာတိလူကြီး12ယောက်နဲ့အရန်6ယောက်တို့ကိုရွေးချယ်မှုကိုတင်းနှင်းလာနေစောစောပိုင်းမက်ဆီချူးဆက်စ်ပြည်နယ်ဘော့စတွန်မှာရှိတဲ့တရားရုံးမှာပြုလုပ်နေပြီးတော့ဆွဆွဲခံရသူဇာနီယက်ဖ်နဲ့အတူသူ့ရဲ့ရှေ့နေသူပါဝင်တက်ရောက်ခဲ့ပါတယ်။ကြီးကြပ်မဲ့သူတရားသူကြီးဖြစ်တဲ့ George O'Toole ကခုံတမာရီဖြစ်ဆောင်ရွက်ရဖို့အလားအလာရှိတဲ့ပုံကိုယ်တွေကိုရှင်းပြရမှာအလုံးဟာဘုံကွဲတဲ့ကိစ္စနဲ့ပတ်သက်ပြီးတော့သိရှိထားကြသူတွေဖြစ်ပြီးဒါပေမဲ့ဆုံးဖြတ်ချက်ချတဲ့နေရာမှာတော့တရားခွင်မှာတင်ပြတဲ့အချက်လက်တွေအထောက်အထားတွေပေါ်မှာတိတိကျကျဆုံးဖြတ်ချက်ချမှတ်ဖို့လိုအပ်တဲ့အကြောင်းပြောဆိုသွားပါတယ်။ဇာနီယက်ဖ်ကိုပြစ်မှုပေါင်း30နဲ့တရားစွဲဆိုထားတာပါ2013ခုနှစ်ဧပြီလ15ရက်နေ့မာရသွန်အပြေးပြိုင်ပွဲပန်းဝင်တဲ့နေရာအနီးမှာဖောက်ခွဲခဲ့တဲ့အင်လိုဘုံနှလုံးကြောင့်လူ3ဦးသေဆုံးပြီးတော့လူပေါင်း260ဒဏ်ရာအနာရရရှိခဲ့ပါတယ်။ဇာနီယက်ဖ်ကဆွဆွဲထားတဲ့ပ Bimu Amru Aluma Tumi Ne Bimshijao, Nyensu Tabido, Akevi, Bimu Tinshare Ludushia and Tuha, Tiran Chakanyabu Shinibarakna.
Chini Dimani de Cashman is at a show Martlina Niga, Pakistan, India Jata, Nat Pian Lam Jika Mujang. Yata Liu Ni Sidat Uti Sungede, Lu Suya Yashi Riga, Biovari.
ဇန်နဝါရီလ6ရက်နောက်ဆုံးရမြန်မာနိုင်ငံတကာသတင်းတွေကိုဥဆက်မူဝင်တဲ့ဒေါ်လာလာတန်တို့ကကြီးညာပေးခဲ့ကြတာပါခင်ဗျာအခုတော့မြန်မာနိုင်ငံဆိုင်ရာသတင်းဆောင်မတွေကိုအရင်ဆုံးတင်ဆက်ပေးမှာပါမြန်မာကက်သလစ်အသင်းတော်ရဲ့နှစ်ပေါင်း900အတွင်းမှာရန်ကုန်ကိုင်းကျုပ်သာသနာတော်ဆရာတော်ကြီးချားစ်ဘိုကိုမြန်မာနိုင်ငံရဲ့ပထမဆုံးကာဒီနယ်ယဟန်အမတ်တပါအဖြစ်ရွေးချယ်တင်မြှောက်လို ါပါခင်ဗျာ
။ဇန်နဝါရီလ၄ရက်နေ့ကပုပ်ရဟန်းမင်းကြီးဖရန်စစ်ကနေကာဒီနယ်အမတ်အသစ်20ကိုထပ်မံရွေးကောက်တင်မြှောက်ရမှာလူအများစိတ်ဝင်တစားဖြစ်ခဲ့တာကတော့မြန်မာနိုင်ငံကကက်သလစ်အသင်းတော်ရဲ့ရန်ကုန်ဂိုင်းကျုံသာသနာဆရာတော်ကြီးချားလ်စ်ဘူရွေးချယ်ခံခဲ့ရတာဖြစ်ပါတယ်။ဒါဟာဆရာတော်ကြီးရဲ့ဘာသာရေးယုံကြည်မှုနဲ့ဥဆောင်မှုအရေးချင်းကိုဗာတီကန်ကအသိမှတ်ပြုလိုက်တာဖြစ်တယ်လို့ CSW ခေါ်ကဘာလုံးဆိုင်ရာခရစ်ယာန်သွေးစည်ညွညွရေးအဖွဲ့အရှိအာရှရေးရာဌာနအကြီးအကဲ Benedict Rogers က VOA ကိုပြောပါတယ်
Well, I think the appointment of Archbishop Charles Bow as a cardinal
ဆရာကြီး Charles Bow အနေနဲ့ကာဒီနယ်ဖြစ်ရွေးကောက်တင်မြှောက်ခံရတာဟာတကယ်ကိုထိုက်တန်ပါတယ်မြန်မာနိုင်ငံကစည်ရဲမွေးတည်မှုတရားမျှတမှုလူ့အခွင့်အရေးဘာသာရေးလွတ်လပ်ခွင့်စတာတွေမှာပြင်ပလင်းလင်းဝေဖန်ပြောဆိုရတဲ့ဘာသာရေးခေါင်းဆောင်တူဦးလည်းဖြစ်ပါတယ်ဒါအပြင်မြန်မာကက်သလစ်အသင်းတော်ရဲ့ထက်မြက်တဲ့ခေါင်းဆောင်တူဦးလည်းဖြစ်ပါတယ်ဒါကြောင့်ကာဒီနယ်ယဟန်တော်တစ်ပါးအဖြစ်ရွေးကောက်ခံရတာဟာသူ့ရဲ့အရေးချင်းကိုအတိအမှတ်ပြုလိုက်တာဖြစ်ပါတယ်
Benedict Rogers ကိုတိုင်လဲဆရာတော်ကြီး Charles Bow နဲ့တွေ့ဖက်ပြီးမြန်မာနိုင်ငံမှာဘာသာရေးအကြမ်းဖက်တိုက်ခိုက်မှုတွေမဖြစ်ပွားရအောင်ဘာသာပေါင်းစုံရှိနေတဲ့နိုင်ငံတစ်ခုအနေနဲ့အေဂျင့်တာယာဖို့အင်္ဂလိပ်လိုစောင်းပါတွေရေးသားခဲ့ပါတယ်။ဆရာတော်ကြီးရဲ့ဥဆောင်မှုအရေးချင်းနဲ့ပတ်သက်လို့ American ပြည်ထောင်စု Indiana ပြည်နယ် Fort Wayne မြို့ရဲ့ South Bend သာသနာမှာတာဝန်ထမ်းဆောင်နေတဲ့ကက်သလစ်ဘုန်းတော်ကြီး Father Peter Didi ကလည်းအခုလိုပြောပါတယ်။
သင်းတော်ရဲ့ဥဒေကိုပြချင်မဲ့လို့ရှိရင်အဲကာဒီနယ်ဖြစ်ဖို့ကအဓိကကတော့အရွေးခါရတဲ့သူရဲ့ဖခင်ကိုအစီခါတဲ့နေရာမှာပို့ပြီးထိအောင်ကြိုးစားတဲ့ဘာသာသူတွေကိုတကယ်တိုးထင်းပိသဆိုတာဦးဆောင်နိုင်တယ်ဆိုတဲ့ဟာအဓိကပါနော်ပြီးတော့သူရဲ့ဒီဖခင်တရားကိုဆိုင်မှုကလည်းပိုအရေးကြီးတော့ပါနော်အဲ့ဒါလူတွေအတွက်စာပြုစရာစာနမူနာယူစရာဆိုလို့ရှိရင်တော့အဲ့ဒါအဓိကကြပါတယ်ပမာပီကကာဒီနယ်တပါအနေနဲ့ပုတ်ဟမ်းကြီးရွေးချယ်ခွင့်ရှိသွားတာပေါ့နော်ပြီးတော့ဗန်တီကန်နဲ့ဒီပမာပီရဲ့ဆက်ဆိုင်ရေးကပို့ပြီးတော့ကောင်းလာလို့ပဲအဲ့လိုရတယ်လို့ပဲကျွန်တော်မြင်တယ်လေ
ဒါအပြင်2013ခုနှစ်ဩဂုတ်လကဖိုဝင်းမြို့မှာကျင်းပခဲ့တဲ့ NCBAC လို့ခေါ်တဲ့နိုင်ငံလုံးဆိုင်ရာမြန်မာ American ကက်သလစ်များရဲ့နှီးနှောဖလှယ်ပွဲကိုဆရာတော်ကြီး Charles Bow ကိုတိုင်တက်ရောက်ချီးမြှင့်ခဲ့ရမှာလူအများကောင်းကျိုးအတွက်ဆောင်ရွက်ကြဖို့မိန့်ကြားသွားခဲ့ကြောင်း Father Peter DD ကအခုလိုပြောပါတယ
်မမရရဖြစ်ရလေရတော့ဖျားပေးတဲ့အရင်ချင်းဖျားပေးတဲ့အချိန်တွေကိုလူသားတွေအတွက်အသုံးပြုဖို့အဲ့လိုအသုံးပြည့်ရဆိုတာလက်ဒါကျွန်တော်တို့ရဲ့ယုံကြည်ခြင်းရဲ့ခေါ်ရမှုခြင်းနဲ့ပြောရမှာပေါ့နော်အဲ့ဒါတွေကိုတပါးသူကိုဝေမျှရမယ်တပါးသူအတွက်အသက်ရှင်ရမယ်အဲ့ပုံစံမျိုးနဲ့သူတရားကြီးအေးတိုက်ကြွခဲ့တာပေါ့နော
်အခုလိုမြန်မာကက်သလစ်အသင်းတော်အနေနဲ့ဗာတီကန်နန်းတော်နဲ့တိုက်ရိုက်ဆက်သွယ်ခွင့်ရတဲ့အတွက်အကျိုးရလဒ်တွေအများကြီးရှိလာမှာဖြစ်တယ်လို့လည်း American ပြည်ထောင်စုအခြေဆိုင် NCBAC ရဲ့လူငယ်ကောင်းဆောင် Morris Marin ကပြောပါတယ်
ကျွန်တော်ရင်းနှောဆယ်ကျွန်တော်မှာသာသနာမရှိတဲ့အချိန်ကျတော့ကျွန်တော်ကဆိုင်းအားဖြစ်တဲ့ဒါမှမဟုတ်အိန္ဒိယအားဖြစ်တဲ့တဆင့်ပြန်သွားနေရပေါ့အဲဆိုရင်လိုအပ်တဲ့အကူအညီတွေ direct မရဘဲနဲ့တဆင့်ခံလို့ဖြစ်နေတာပေါ့အခုကျွန်တော်ဖိုင်ကျွန်တော်ကိုယ်တိုင်သာသနာရှိလာတဲ့အချိန်ကျတော့ကျွန်တော်ဘာသာသူတွေရဲ့ ပြောရှင်တဲ့ဟာတွေလိုအပ်ချက်တွေကိုဟိုပို့ရမ်းမကြီးကိုဟိုဒါရိုက်တင်နေဖြင့်ရရှိတာပေါ့နော်အဲ့ဒါတွေကဒီမှာမှဟိုအကျိုးရှိတဲ့ပြီးတော့ကျွန်တော်တို့ရှေ့ဆက်လုပ်ရမယ့်ကျွန်တော်ရဲ့ဘာသာရေးနဲ့ပတ်သက်တဲ့လုပ်ငန်းဆောင်ရတဲ့ပုံမှန်အဖွင့်ရေးပို့ရလာမယ်ဆိုမျောလင့်တယ်
ဆီယာရိုဂျီချားလ်စ်ဘိုဟာ1948ခုနှစ်အောက်တိုဘာလ9ရက်နေ့မှာမွေးဖွားခဲ့ပြီး1986ခုနှစ်မှာယဟန်တိတ်ခါရော့ကိုခံယူခဲ့တာပါ။အဲ့ဒီနောက်လာရှိုဂိုင်းအုပ်သာသနာရဲ့ဆီယာရော့ဖြစ်1990ခုနှစ်မှာတင်မြောက်ခန့်အပ်ခံရပြီး1996ခုနှစ်မှာတော့ပသိမ်ဂိုင်းအုပ်ဆီယာရော့ဖြစ်ခန့်အပ်ခံခဲ့ရပါတယ်။2002ခုနှစ်မှာမန္တလေးဂိုင်းကျုပ်သာသနာရဲ့ဆီယာရော့ဖြစ်တာဝန်ပေးအပ်ခံခဲ့ရပြီး2003ခုနှစ်ကနေအခုချိန်ထိရန်ကုန်ဂိုင်းကျုပ်သာသနာဆီယာရော့ကြီးဖြစ်တာဝန်ယူထမ်းဆောင်နေပါတယ်။ဆီယာရော့ကြီးချားလ်စ်ဘိုနဲ့အတူရွေးကောက်ခံရတဲ့ကာဒီနယ်အမတ်အစ်တွေကိုလာမယ့် February 14ရက်နေ့မှာဗာတီကန်နန်းတော်မှာတရားဝင်တင်မြောက်ဗိတ်သိက်ပေးမှာဖြစ်ပါတယ်ရှင်။
ခုတော့လက်ဘရောင်းတောင်အရေးကင်းနောက်ဆက်တွဲအခြေအနေကိုတင်ပြပါမယ်။စကိုင်းတိုင်းအတွင်းကလက်ဘရောင်းတောင်ကျင်းနီစီမံကိန်းအရေးဒေသခံပြည်သူနဲ့ရဲလုံခြုံရေးတွေကြားပြည်ပခါတွေအတွင်းတနတ်တန်ရာနဲ့တည်ဆုံခဲ့ရတဲ့ဒေါက်ခင်ဝင်းအမှုမြန်မာနိုင်ငံလူ့ခွင့်ကော်မရှင်ရဲ့ကွင်းစင်ဆောင်စမ်းမှုတွေအဆုံးသတ်ပြီးဖြစ်ပြီးနိုင်ငံတော်သမ္မတကိုတင်ပြတော့မှာဖြစ်ပါတယ်။ဒီချိန်ထဲမှာပဲဒေါက်ခင်ဝင်းတည်ဆုံခဲ့တဲ့အမှုနဲ့ပတ်သက်ပြီးမျှတတဲ့တရားစီရင်မှုရစေဖို့ Yes Camp မှာအမှုဖွင့်ထားသလိုပုံမှန်144ချိုးဖောက်မှုခြံစည်းရိုးဖျက်မှုအပါအဝင်ပုံမှန်မျိုးစုံနဲ့တရားစွဲခံနေရတဲ့လက်ဘရောင်းတောင်သူတို့ရဲ့အမှုတွေကိုမြန်မာနိုင်ငံရှိနေများကွန်ရက်အဖွဲ့ကလည်းကူညီဆောင်ရွက်ပေးနေပါတယ်ဒီအကြောင်းကိုမဆွန်မုံကပြပြပေးပါပါ
ပြီးခဲ့တဲ့2014ခုနှစ်ဒီဇင်ဘာလ22ရက်နေ့ကလက်ဘရောင်းတောင်ကျင်းနီစီမံကိန်းနယ်မြေအတွင်းရောကျေးမယူထားတဲ့တောင်သူလယ်သမားတွေရဲ့လယ်မြေကိုခြံစည်းရိုးခတ်တဲ့အပေါ်မှာဒေသခံပြည်သူတွေကတားဆီးကြရင်းနဲ့ရဲလုံခြုံရေးတွေနဲ့အကြမ်းဖက်ပဋိပက္ခတင်းမာမှုတွေဖြစ်ချိန်ဥကောင်းမှာတနတ်ဒဏ်ရာရပြီးတော့မိုးကြိုးပြင်ရွာသူတောင်သူဒေါ်ခင်ဝင်းတေဆုံးခဲ့ရတာပါဒီမှုနဲ့ပတ်သက်လို့လူခွင့်ရေးချိုးဖောက်ခံရခြင်းရှိမရှိအထူးစုံစမ်းစစ်ဆေးရေးကော်မရှင်ဖွဲ့ပြီးတော့ကွင်းစင်းတပ်တွေစစ်ဆေးချက်ယူခဲ့တာဇန်နဝါရီလ3ရက်နေ့မှာအဆုံးသတ်ပြီလို့မြန်မာနိုင်ငံလူခွင့်ရေးကော်မရှင်ဒုဥက္ကဋ္ဌဦးစင်မြိုင်ကပြောပါတယ
်ကျွန်တော်တို့ကော်မရှင်ကတော့သူအဖွဲ့တစ်ဖွဲ့လှုပ်ပြီးတော့ကျွန်တော်တို့ကစုံစမ်းစစ်ဆေးတာပေါ့ဗျာစုံစမ်းစစ်ဆေးတဲ့အဖွဲ့ကတော့ကျွန်တော်တို့ပြီးတော့3ရက်နေ့မှာပြီးသွားပြီလေအော်စစ်တပ်ကတော့ကျွန်တော်တို့ဥဇော်ဝင်းနောက်ဒေါက်တာညံစောဥဇော်ဖုံးမြင့်တို့3ဦးပေါ့ကျွန်တော်တို့ကော်မရှင်လူကြီး3ဦးသူတို့ဖွဲ့ပြီးတော့တွားရောက်စစ်တာပါအဓိကကတော့ဒေါက်ခင်ဝင်းတေဆုံးမှုနဲ့ပတ်သက်လို့အဲလိုဖြစ်ပွားတယ်လေလူခွင့်ရေးထိခိုက်မျက်နှာမှုရှိသလားဆိုတော့ဒီအချက်ကိုစစ်ဆေးတာပ
ါလူခွင့်ရေးကော်မရှင်ရဲ့စုံစမ်းစစ်ဆေးချက်တွေကိုနိုင်ငံတော်သမ္မတထံကိုသမ္မတရုံးကနေတဆင့်တင်ပြအစီရင်ခံမှာဖြစ်ပြီးအများပြည်သူသိရှိနိုင်အောင်သတင်းထုတ်ပြန်မှာဖြစ်တယ်လို့မြန်မာနိုင်ငံလူခွင့်ရေးကော်မရှင်ဒုဥက္ကဋ္ဌကပြောပါတယ
်ဒီကွင်းစင်စုံစမ်းစစ်ဆေးတာတွေကိုတော့ကျွန်တော်တို့နိုင်ငံတော်သမ္မတရုံးတင်ပြပါတယ်ပြီးရင်ကျွန်တော်တို့ရဲ့အင်တာနက်ကနေပြီးတော့ပြည်သူကိုလည်းပဲကျွန်တော်သတင်းထုတ်ပြန်ပါတယ်
ဒီလိုမျိုးလူခွေကော်မရှင်ရဲ့စုံစမ်းစစ်ဆေးမှုအဆုံးသတ်တဲ့နေ့ဇန်နဝါရီလ3ရက်နေ့မှာပဲဒေါက်ခင်ဝင်းရဲ့အမှုကို14ကြီးရဲစခန်းမှာတက်ဆိုင်ရာမိသားစုကအမှုဖွင့်တိုင်ကြားလိုက်ပါတယ်။ဒီအမှုကိုဥပဒေအကြံပေးဖြစ်လိုက်ပါဆောင်ရွက်ပေးနေတဲ့မြန်မာနိုင်ငံရှေ့နေများကိုရဲ့အဖွဲ့ကရှေ့နေကြီးဦးသိန်းတန်းဦးကတိုင်ကြားမှုရဲ့နောက်ဆုံးအခြေအနေအခုလိုရှင်းပြပါဗျာ။
နောက်ဆုံးအခြေအနေကတော့ခုထိသူတို့ကျွန်တော်တို့အကြောင်းမကြားသေးပါဘူး။ဒါပေမဲ့အဖြေပေးရမှာမပေးလို့မရဘူးလေ။ဒေါက်ခင်မအေးကဒီရဲ့လူလုံးကတော့ဖွင့်တာပေါ့။လူသားမှုနဲ့ဖွင့်တာ။ကျွန်တော်တို့ကဒါပေးမှုသိကင်းလို့ပြောအောင်ကဘသူမှပြောမှမသိတဲ့အနေထားမျိုးမဟုတ်ဘူးလေ။ဘာကြောင့်မသိဘူးသိတယ်လို့သိရမှာခုကတနက်နေ့ပြည်သက်ကမြင်နေရတာ။ဘသူလေးဖြစ်တယ်ဆိုလဲရွာသားတွေမြင်တဲ့သက်တေတောင်တာတွေရှိတော့ဒါကိုစုံစမ်းစစ်ဆေးဖို့တာဝန်ရှိတာပေါ့။ပြည်သူတယောက်ကပထမသတင်းချက်ဖွင့်တယ်ဆိုရင်အဲဒီသတင်းချက်ကိုဖွင့်ပေးရမှာ။ဒီတိုင်းချက်အဲစုံစမ်းစစ်ဆေးဖို့လိုတယ်မလိုဘူးဆိုတာတောက်တပိုင်းပေါ့ဗျာ။အဲ့တော့ကျွန်တော်တို့ကတော့ဒီရွာသားတွေကြီးကထွက်ချက်ပြီးစူးစီးပြီးတော့မှသူတို့ချစ်ချင်တယ်သူတို့ဇန်နာတယ်ကျွန်တော်တို့တင်ပေးလိုက်တာပဲ။သူခေါ်စစ်လဲသူကအမှန်တိုင်းကုန်ကြောနိုင်ပါလေဒီမားကြီးက။
မြန်မာနိုင်ငံရှေ့နေများကွန်ရက်ကဥပဒေအကျိုးဆောင်ရှင်တွေဟာဇန်နဝါရီလ3ရက်နေ့ကလက်ဘရောင်းတောင်ကျင်းနီစီမံကိန်းနယ်မြေအတွင်းကမိုးကြိုးပြင်းရွာဆယ်တဲရွာနဲ့အနီးနားရွာကလူတွေစီသွားရောက်ပြီးတော့ပစ်ခတ်မှုအတွင်းမှာဒဏ်ရာရသူတွေကိုစုံစမ်းမေးမြန်းခဲ့ပြီးမျက်မြင်သက်သေတွေအပေါ်စစ်ဆေးချက်တွေနဲ့လုံလောက်တဲ့သက်သေခံပစ္စည်းတွေကိုရရှိတယ်လို့ရှင်နေကြီးဦးသိန်းတန်းဝန်ကရှင်းပြပါဗျာ။တ
ို့လက်ခံတည်ပစ္စည်းလက်မခံတည်ပစ္စည်းတွေရောဥရောင်းရဆက်သွားကြရတယ်ရှင်းပြီးသားပါ။ကျွန်တော်တို့မှာထောက်ထားတွေရှိပါတယ်။ဂျာနဲ့ချီတဲ့မျက်မြင်သက်သေတွေရှိပါတယ်။အဝစီစစ်ချက်တွေရှိတယ်။ဒဏ်ရာရတာကိုပစ်တာဘယ်လိုလုပ်ကြိုက်စားတယ်ဆိုလက်ကင်ဖုန်းနဲ့ရိုက်တာတဲ့ဗီဒီယိုမှာတန်းနေရှိတဲ့ဓာတ်ပုံတွေရှိပါတယ်။
ဒေါခင်ဝင်းရဲ့အမှုအပြင်လက်ဗရောင်းတောင်ကျင်းဒီစီမံကိန်းနယ်မြေတွင်ခြံစည်းရိုးခတ်ထားတာကိုဖျက်ဆီးမှုအပါအဝင်ပုံမှန်144ချိုးဖောက်မှုစတဲ့အမှုပေါင်းစုံနဲ့ရင်ဆိုင်နေရတဲ့ဒေသခံပြည်သူတွေရဲ့အမှုတွေကိုလည်းလိုက်လံဆောင်ရွက်ပေးမှာဖြစ်တယ်လို့မြန်မာနိုင်ငံရှေ့နေမြောက်ကွန်ရက်ကပြောပါတယ
်။တရုတ်တီကုမ္ပဏီကနေပြီးတော့ရွာသားတွေတန်ဆူချိုးခိုးတယ်ဆိုပြီးတော့တရားစွဲနေတာ80ရှိတယ်အဲ့ဒါလည်းကျွန်တော်တို့ပြည်သူလူထုဘက်ကကာကွယ်ပြီးတော့ကျွန်တော်တို့တိုက်မှာပါ။နောက်ထပ်သူတို့မတရားတရားဆွဲမှတွေအများကြီးပါပဲ။အဲ့ဒါတွေဘက်ကတိုက်တယ်။တစ်ဖက်ကခုနဒီလူသားမှုနဲ့ပတ်သက်တဲ့အပိုင်းကိုကျွန်တော်တို့ပံ့ပိုးမယ်။ပြီးတော့ပြည်သူတွေရဲ့နင့်နာမှုတွေကျွန်တော်တို့ကုစားနိုင်တာတွေရသမျှနင့်နာချေတောင်းတာတော့နောက်တစ်ခါပုံမှန်144ထုတ်ပြန်ထားတာဟာဖွဲ့စည်းပုံစံတွေနဲ့ကိုက်တည်မှုမရှိဘူးပြ။အဲ့ဒီအတွက်ကျွန်တော်တို့အဲ့ဒါကိုပြည်သူတို့တရားတော်ချုပ်ကိုတက်တက်ပြောပြတာ။
အခုလိုမျိုးလက်ဗရောင်းတောင်အရေးဒေသခံပြည်သူတွေနဲ့ရဲလုံခြုံရေးရာတင်းမာမှုတွေဖြစ်နေချိန်မှာဒေသခံပြည်သူတွေနဲ့အတူဆန္ဒတူတက်ကြွလှုပ်ရှားသူတွေကရန်ကုန်မန္တလေးနဲ့အခြားမြို့ကြီးတွေမှာဆန့်ကျင်ဆန္ဒပြပွဲတွေပြုလုပ်နေချိန်ဖြစ်ပါတယ်။ဒီဆန္ဒပြပွဲတွေကိုဦးဆောင်တဲ့တက်ကြွလှုပ်ရှားသူတချို့လည်းဖမ်းဆီးထိန်းသိမ်းခံနေရတယ်လို့အာဏာပိုင်တွေဘက်ကလိုက်လံဖမ်းဆီးမှုရှိလို့တိမ်းချောင်နေရသူတွေလည်းရှိတယ်လို့သိရပါတယ်ရှင်။
အခုတော့ရန်ကုန်မြို့ကသတင်းပေးပို့ချက်တပုတ်ကိုတင်ပြပေးပါမယ်။ရန်ကုန်စီပင်သားရွေးကောက်ပွဲမှာရွေးခံရတဲ့ကိုယ်စားလှယ်တွေနိုင်ငံဝန်ထမ်းအဖြစ်ကျန်းသစ်စာကျင်ဆိုရမယ်။ရန်ကုန်တိုင်းအစိုးရအဖွဲ့ကအတည်ပြုလာတဲ့အပေါ်လက်မခံနိုင်ကြောင်းနောက်ပိုင်းခရိုင်ကုစားပြုရွေးခံကိုယ်စားလှယ်ကပြောပါရယ်။ဒီအကြောင်းကိုအောင်ရဲမမောင်ကပြောပြပေးမှာပါ
။ဇန်နဝါရီလ6ရက်ဒီနေ့မနက်9နာရီမှာစီပင်သားရွေးကော်မတီဝင်ဖြစ်ရွေးချက်ခံထားရတဲ့ကိုယ်စားလှယ်တွေကိုကျန်းသစ်စာကျင်ဆိုဖို့ရန်ကုန်တိုင်းဒေသအစိုးရအဖွဲ့ကအတည်ပြုလာတာပါ။ဒီလိုကျန်းချိန်မှုပေးလာတဲ့ပုံစံတည်းမှာပြည်သူကရွေးချယ်ထားတဲ့ကိုယ်စားလှယ်တွေကိုနိုင်ငံဝန်ထမ်းဥပဒေနည်းဥပဒေတိုင်းလိုက်နာရမယ်လို့ပါရှိနေတဲ့အကြောင်းနောက်ပိုင်းခရံကိုစားပြုရွေးချယ်ခံရတဲ့ဥက္ကင်လိုင်ကပြောပါတယ်။ကျန်းချိန်မှုထဲမှာပါရှိတဲ့ဒီအချက်ကိုဘာကြောင့်လက်မခံနိုင်လဲဆိုတာနဲ့ပတ်သက်ပြီးတော့သူကအခုလိုဆက်ပြောပါတယ်
။နောက်တစ်ခုကကျွန်တော်တို့ဘာကြောင့်အခက်တွေ့စေလဲဆိုတော့နိုင်ငံဝန်ထမ်းဥပဒေနည်းဥပဒေကျွန်တော်လေးစားပါတယ်။ကျွန်တော်တို့ကလိုက်နာဖို့ကြောင့်တာဝန်မရှိဘူးရ။ဘာကြောင့်လဲ။ဘာကြောင့်လဲဆိုတော့ကျွန်တော်တို့အယူအဆလုံးပြောရမယ်ဆိုရင်နိုင်ငံတော်အတွင်းမှာရှိတဲ့ဒီဝန်ထမ်းတွေတွေလောက်ကန်ရနေတဲ့လုပ်ငန်းခွင်တွေကိစ္စရက်တွေနဲ့ပတ်သက်လို့ရှင်လှုပ်ရပေါက်ချမှုဆိုတာရှိပါတယ်အပြင်ကိုမပြောရဘူးဆိုတာရှိပါတယ်ဘာကြီးလှုပ်ရမယ်ပဲလို့မပြောရဘူးဆိုတာပါပါအဲ့တော့ကျွန်တော်တို့နှုတ်ပိတ်လင်းလို့မရပါဘူးပြည်သူကရွေးချယ်လိုက်ပြီးတော့ကျွန်တော်ရွေးချယ်လိုက်ပြီးတော့မှကျွန်တော်တို့ကဒီထဲမှာနှုတ်ပိတ်ပြီးနေရမယ်ဆိုရင်ကျွန်တော်တို့မလုပ်တော့ဘူးဒီကိစ္စကိုပြည်သူကလည်းကျွန်တော်တို့အတိပေးရမှာဖြစ်ပါတယ်ပြည်သူကရွေးလိုက်တာဖြစ်တယ်ကျွန်တော်ပြောရမှတောင်းရှိပါတယ်အဲ့တော့နိုင်ငံဝန်ထမ်းဥပဒေရနီးဥပဒေရကျွန်တော်တို့ထုတ်ကြလိုက်မယ်ဆိုရင်ပြည်သူကိုကျွန်တော်တို့ဘာမှသတင်းပေးစရာပေးလို့မရဘူးဖြစ်နေပါတယ်ကျွန်တော်တို့ကသတင်းပေးလိုက်မယ်ဆိုလဲသူ့ကိုပေါက်ကြားစီမှုနဲ့ပြဿနာတက်နိုင်ပါတယ်ဒါတော့ဒီကောင်ကိုကျွန်တော်တို့မစိုးနိုင်ပါဘူးကျွန်တော်မလုပ်ပေးနိုင်ပါဘူ
းဒီချက်နဲ့ပတ်သက်ပြီးတော့စီမင်သာရွက်ောက်ပွဲတွေမချင်းပါခင်ကတည်းကသူ့အနေနဲ့ကန့်ကွက်ခဲ့ပြီးတော့ကော်မရှင်ကရေးဆွဲတဲ့နည်းဥပဒေထဲမှာအကြမ်းမှဒီအချက်ပါဝင်လာတာလို့လည်းဥက္ကင်လိုင်ကပြောပါတယ
်ကျွန်တော်ပြောရတော့ကျွန်တော်စန့်ကျင်တာကရန်ကုန်မြို့တော်ရွက်ောက်ပွဲကော်မရှင်မှာနည်းဥပဒေမှာပါတဲ့ဟာကိုစန့်ကျင်တာဖြစ်ပါတယ်ဒီမှာဥပဒေကိုကျွန်တော်ထောက်ခံပါတယ်ထောက်ခံလို့ဒီစကားပြောတာပါပင်မဥရိမှာတအားပယ်ဆက်ပြီးသားဖြစ်ပါတယ်။ဒါအခုပြန်ပြလာတာဘာဖြစ်လဲဆိုတော့ဝင်ကြီးချုပ်အနေနဲ့လည်းသိခါကြပါတယ်ဒီကိစ္စကို။တကယ်တော့ကျွန်တော်အဲ့ကိစ္စနဲ့ပတ်သက်လို့ရှိရင်ကျွန်တော်ဘာပြောလို့လဲဆိုတော့ဒေါ်ညိုသိန်းတို့တော့ကျွန်တော်တို့ပြည်တော်စုပြောရမယ်ရန်ကုန်တိုင်းဒေသကြီးလွတ်တော်အတွင်းမှာလည်းကျွန်တော်ဒီကိစ္စကိုပြောပြပြီးသားဖြစ်တဲ့ကသူကပါဆိုတော့အဲ့ဒီမှာပါတဲ့ဥစ္စာတွေကကျွန်မတို့မစွဲလိုက်ရအောင်ကျွန်မတို့မသိလိုက်ရအောင်လို့လွတ်တော်ကိုယ်စားလှယ်ကြီးကပြောပါတယ်။အဲ့တော့လွတ်တော်ကိုယ်စားလှယ်ကြီးကအဲ့ကြရင်အခုလာမယ်သူတို့ရဲ့ရန်ကုန်တိုင်းဒေသကြီးကအဲ့တော့ပြင်ပြမှာဖြစ်ပါတယ်
နိုင်ငံဝန်ထမ်းအဖြစ်ကြမ်းကြိမ်ဖို့တက်ဆိုင်ရာကတွန်းအားပေးလာတာဟာအစိုးရဝန်ထမ်းနဲ့ပြည်သူ့ကိုယ်စားလှယ်ကိုကိုယ်ကိုယ်ပြားနားမလည်နိုင်တဲ့သဘောရှိနေတဲ့အတွက်အခုလိုတွန်းအားပေးတဲ့ပုံစံဖြစ်နေတာလို့ရှုမြင်နေတဲ့အကြောင်းတရားလွှတ်တော်ရှင်းနေဦးကိုနီကပြောပါတယ်
။နိုင်ငံဝန်ထမ်းဆိုတာကနိုင်ငံတော်ရဲ့လက်စားကိုစပြီးတော့ပြည်သူ့ဝင်ကိုထမ်းဖို့အရေးကောက်ခံရတဲ့ပုံကိုယ်ရဲ့အဓိပ္ပာယ်ကျတော့သူကပြည်သူ့ကိုယ်စားလှယ်ဖြစ်နေတယ်။သူပြည်သူ့ဝန်ထမ်းမဟုတ်ဘူး။သူပြည်သူ့ရဲ့ကိုယ်စားလှယ်။ပြည်သူ့ရဲ့ကိုယ်စားဒီလောကတာဝန်တွေကိုဆောင်ရမှာဒါကြောင့်သူတို့ကိုပြည်သူဝင်တဲ့စီမင်းကိုလိုက်နာမယ်ဆိုတော့ကြမ်းကြိမ်ခိုင်းလို့မရဘူးအဲ့ဒါဆိုရင်တော့အတော့ကိုမစီလျော်တော့ကိစ္စဖြစ်သွားပြီ
စီမင်းသားရေးကော်မတီဝင်တွေကိုအခုလိုနိုင်ငံဝန်ထမ်းအဖြစ်လှုပ်လှုပ်ခိုင်းမှုရည်ရွယ်တယ်ဆိုရင်အစောပိုင်းတည်းကရွေးကောက်ပွဲဝင်ခိုင်းစရာတော့မလိုပါဘူးလို့78မျိုးဆက်ညဉ့်ညိုင်းနဲ့ဘွေးနဲ့လူမှုအဖွဲ့စည်းရဲ့ခေါင်းဆောင်တူဖြစ်တဲ့ကိုချင်မီကပြောပါတယ
်ဒီစီမင်းသားရေးကော်ပွဲကတက်လာတဲ့ကိုယ်စားလေးပေါ့ဒါပြည်သူရဲ့ကိုယ်စားလေးပဲအဲ့ကိုယ်စားလေးကတော့လူလူကိုယ်စားဆောင်ရနိုင်ဝင်ရှိမယ်လို့မျှော်လင့်ထားတယ်ဒီအခုကအဲ့ဒါကိုသူကဝန်ထမ်းဥပဒေကိုသူသွင်းတယ်ဆိုတဲ့ခါကျတော့မေးစရာတစ်ခုရှိလာတာပါလေဆိုတော့ဒါအစိုးရဝန်ထမ်းကဒါကပြည်သူ့ကိုယ်စားလှယ်ဆိုတဲ့မေးခွန်းတစ်ခုတော့ကျွန်တော်မေးကြရလိမ့်မယ်အစိုးရဝန်ထမ်းစီမံစည်းကမ်းနဲ့အောက်မှာတော့မယ်ဆိုရင်လူတို့ကရွေးချယ်ကြအကြောင်းကိုမရှိဘူ
းနှစ်ပေါင်း65နှစ်ကြာပြီးမှတကြောပြန်ပြန်လည်ကျင်းပတဲ့ရန်ကုန်မြို့တော်စီပင်သာရေးကော်မတီဝင်အစစ်အစစ်ရွေးကောက်ပွဲတွေကိုဒီဇင်ဘာလ29ရက်ကကျင်းပခဲ့တာပါ Yang osi mena ye komedi ko tipi ane puan zima pide dua. Eri komedi ma pawai me kuzeri ko yuichera le pibare. Miro wengro nengno damla ka dae kaya ma pibiro. Piduga me pi yuichera yang o miro osi mena ye komedi wen leu. Tani dae soya ka dae kaya me tu leu ne tipi ane puan zima le pibare kmi.
ကုလနိုင်ငံတကာသတင်းတပုတ်ကိုဆက်တင်ဆက်ပြရမယ်။လေယာဉ်ပြန်တမ်းမှုချက်လနဲ့လေယာဉ်မှုတွေရဲ့နောက်ဆုံးပြောဆိုဆက်သွယ်မှုတွေကိုမှတ်တမ်းတင်ထားတဲ့ Black Box ပါဝင်တဲ့လေယာဉ်အစိပ်ပိုင်းကြီးတစ်ခုကိုအင်ဒိုနီးရှားရေလက်ရှာဖွေတင်မောတစီကတွေ့ရှိထားပြီလို့အာနာပိုင်းတွေကပြောပါတယ်။ဒီအကြောင်း VOA သတင်းတွေမှာဖော်ပြကြပါရယ်ရေအောက်အနက်မီတာ30လောက်မှာလေယာဉ်ပြတ်အပိုင်းဆလို့ယူဆရတဲ့ကြီးမားတဲ့အစိပ်ပိုင်းငါးခုလောက်ကိုတွေ့ရတယ်လို့အင်ဒိုနီးရှားအာနာပိုင်းကပြောပါရယ်ရေအောက်အနက်မီတာ30လောက်မှာလေယာဉ်ပြတ်အပိုင်းဆလို့ယူဆရတဲ့ကြီးမားတဲ့အစိပ်ပိုင်းငါးခုလောက်ကိုတွေ့ရတယ်လို့အင်ဒိုနီးရှားအာနာပိုင်းကပြောပါရယ်ရှာဖွေရေးသင်္ဘောအတော်များများဟာဟိုက်ဒရိုဖုန်းနဲ့ဆိုနာလို့ခေ ကတော့အခုရှာတွေ့ကြတာတွေဟာဘာတွေလဲဆိုတာကိုသေချာသိရဖို့ကျွမ်းကျင်သူတွေကဆောင်ရွက်နေတယ်လို့သတင်းတောက်တွေကပြောခဲ့ပါတယ
် Black Box ကိုဘယ်နေရာမှာလဲဆိုတာကိုရှာဖို့ခက်နေတာပါရှာဖွေဖို့အဆင့်မြင့်နည်းစနစ်တွေကိုအသုံးပြုနိုင်ပေမဲ့မလွယ်ပါဘူးတင်ပေါင်း၅စီးလောက်နဲ့ Black Box ကထုတ်လွှင့်နေတဲ့ပင်းအချက်ပြအတန်လှိုင်းကိုဖတ်နိုင်မှုစူးစမ်းနေပေမဲ့အခုထိတော့မအောင်မြင်သေးပါဘူး
လေရင်ပြန်တမ်းမှုအချက်လက်တွေပါဝင်တဲ့ black box တီရှိဟာလေရင်အမိပိုင်းကိုရှာဖွေတွေ့ရှိဖို့ဟာအရေးပါပါတယ်။ဒါမှသာဒီလေရင် Java ဖြစ်နေတဲ့ဘလို့ပြတ်ကျခဲ့တယ်လဲဆိုတာကိုသိရမှာပါ။ Borneo ကျွန်းကန်လွန်ကမိုင်းတရားကျော်ပတ်လည်အတွင်းနိုင်ငံပေါင်းစုံကလေရင်နဲ့ရဟယင်20ကျော်ရှာဖွေရေရင်20ကျော်လို့နဲ့ရှာဖွေနေကြတာမှာအပူပိုင်းမုန်တိုင်းရာသီဥတုကြောင့်အခက်အခဲတွေရင်ဆိုင်နေရပါတယ်။ပြကြသွားတဲ့ Air Asia လေယာဉ်မှာလိုက်ပါသွားခဲ့သူ162ဦးတွေကအလောင်း30နီးပါးကိုအခုအခါမှာဂျာဗာပင်လယ်ထဲကပြန်လည်ဆယ်ယူနိုင်ခဲ့ပါတယ်။အင်ဒိုနီးရှားမိုးလေဝသဌာနကထုတ်ပြန်တဲ့အစောပိုင်းအစီရင်ခံစာထဲမှာ Air Asia လေယာဉ်ခီးစဉ်အမှတ် 8501 ဟာအင်ဒိုနီးရှားနိုင်ငံဆူရာဘိုင်ယာကနေစင်ကာပူကိုပြန်တန်းနေစဉ်ရာသီဥတုကြောင့်လေယာဉ်ပြတ်ကျတာဖြစ်နေကြောင်းပြောဆိုထားပြီးအေးလွန်းတဲ့ရာသီဥတုကြောင့်လေယာဉ်အင်ဂျင်တွေပုံမှန်အလုပ်မလုပ်တော့ဘဲရပ်ဆိုင်းသွားနေတာကိုလည်းထောက်ပြထားပါရယ်အခုအခါမှာကြန့်ရှိနေသေးတဲ့ရုပ်လောင်းတွေကိုအပြက်စီးတွေကြားကနေပြန်ဆယ်ယူဖို့ကြိုးစားနေတာတွေမကြခင်မှာအဆုံးသတ်နိုင်လိမ့်မယ်လို့အင်ဒိုနီးရှားအာဏာပိုင်တွေကပြောပါရယ်ဒါပေမဲ့လည်းအင်ဒိုနီးရှားနဲ့ပြင်သစ်လေယာဉ်ကုမ္ပဏီ BEA အနေနဲ့ဘာကြောင့်အခုလိုလေရင်ပြတ်ကျခဲ့လဲဆိုတာကိုအဖြေရှာနိုင်မှုကတော့နောက်ထပ်တစ်နှစ်လောက်အချိန်ယူရအောင်မှဖြစ်ပါရယ်ခင်ဗျာ
တော်ရရှိပါခင်ဗျာရန်ကုန်မြို့မှာနှစ်ပေါင်း80အတွင်းပထမဆုံးအကြိမ်ကျင်းပခဲ့တဲ့ရန်ကုန်မြို့တော်စီမံတားရေးကော်မတီရွေးကောက်ပွဲအပေါ်ဘယ်လိုယူဆကြပါသလဲအမျိုးမျိုးအနေနဲ့ကလူစုံလာရောက်နေထိုင်ကြတဲ့ရန်ကုန်မြို့ကနေတဲ့ကအမှန်တကယ်မဲပေးခွင့်ရှိသူတွေမဲပေးခွင့်ရခဲ့ကြပါသလားဒီရွက်ကောက်ပွဲကနေအခု2015ခုနှစ်မှာကျင်းပမယ့်အထွေထွေရွက်ကောက်ပွဲကြီးအတွက်ဘလို့သင်ခန်းစာတွေပေးနိုင်မလဲဆိုတဲ့သောရရှင်တွေရဲ့အမြင်တွေကိုအခုလာမယ့်အင်္ဂါနေ့ညတရက်လေးလိုက်အစီအစဉ်မှာဆွေးနွေးကြရအောင်ပါပါဝင်ဆွေးနွေးလို့သူတွေကျွန်တော်တို့ထံကိုကြိုတင်ဆက်သွယ်နိုင်ကြပါတယ်ကျွန်တော်တို့ရဲ့ရုံးဖုန်းနံပါတ်က0923823554ဖြစ်ပါတယ်ဆွေးနွေးလို့တဲ့အကြောင်းအရာတွေကိုအီးမေးလ်နဲ့ဖြစ်စေ MP3 အသံဖိုင်နဲ့ဖြစ်စေကြိုတင်ပေးပို့ထားလို့ကြရတယ်ဆိုရင်တော့ကျွန်တော်တို့ရဲ့အီးမေးလ်လိပ်စာက bamis@voanews.com ဖြစ်ပါတယ်ခင်ဗျာ။ပါဝင်ဆွေးနွေးကြဖို့အားလုံးကိုဖိတ်ခေါ်ပါတယ
်။ဒီနေ့ညပဲတင်ဆက်မတဲ့လေလိုင်းဆွေးနွေးခန်းအစီအစဉ်မှာပါဝင်ဆွေးနွေးဖို့လည်းထပ်မံဖိတ်ခေါ်အပ်ပါတယ်ခင်ဗျာ။ရရှိမြတ်ခင်ဗျာ VOE မြန်မာပိုင်းစီစဉ်ကထုတ်လွှင့်ခဲ့တဲ့အစီအစဉ်တွေကိုအင်တာနက်ဆာမျက်နှာမှာဖတ်ရှုလို့ရသလိုနားဆင်လို့လည်းရနေပါပြီအင်တာနက်ဆာမျက်နှာ website လေးစာကတော့ www.bamis.voanews.com ဖြစ်ပါတယ်အဲ့ဒီမှာသတင်းတွေကိုလည်းမြန်မာလိုဖော်ပြထားပါတယ်ခင်ဗျာ
VOE မြန်မာပိုင်းအတန်လွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်8နာရီကနေ9နာရီအထိတစ်ချိန်နေ့လယ်12နာရီကနေနေ့ခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
ပြည်ဦးအမေရိကန်တန်ကနေဇန်နဝါရီ6ရက်အင်္ဂါနေ့မနက်ခင်းမြန်မာဘာသာအစီအစဉ်တွေကိုမြန်မာစံတော်ချိန်မနက်6နာရီကနေ9နာရီထိလိုင်းဒိုမီတာ32 40 48 50နဲ့လိုင်းလက်မီတာ190တို့ကနေဆက်ပြီးထုတ်လွှင့်ပေးသွားမှာပါခင်ဗျာအခုတော့အပတ်စဉ်အစီအစဉ်တွေကိုမတင်ဆက်ခင်မှာကမ္ဘာသတင်းမီဒီယာတွေပေါ်မှာဖော်ပြနေကြတဲ့မြန်မာနိုင်ငံအကြောင်းသတင်းတွေမနက်ခင်းအင်္ဂလိပ်စာသင်ခန်းစာအပတ်စဉ်စီးပွားရေးအစီအစဉ်နဲ့
အစအစရရအသင်ပြုဖို့လိုအပ်ပါတယ်။ညီညာရပါသည်။စုစုပေါင်းပေါင်းနဲ့နိုင်ငံကြီးကိုတိုးတက်လို့ပြုလုပ်ကြပါသည်လို့ဆုတောင်းပါတယ်ကွယ်
။အဆိုတော်ဒေါ်မမကြီးပြောသွားတာပါ။ဒီနှစ်သစ်ကူဆုတောင်းစကားတွေပါဝင်တဲ့သုတဆောင်လင်အမေရိကန်တခွင်ကဏ္ဍကိုလည်းပြန်လည်ထုတ်လွှင့်ပေးမှာပါ။အခုအရင်ဆုံးတော့ကမ္ဘာမီဒီယာတွေပေါ်မှာဖော်ပြနေကြတဲ့မြန်မာနိုင်ငံကြောင်းသတင်းတွေကိုဦးဆံမိုးကြီးကစူးစီးတင်ဆက်ပေးထားပါရခင်ဗျာ
။ဒီကနေ့အရင်ဆုံးတင်ပြပေးချင်တာကတော့ Asian Tribune Online မှာဖတ်ရှုရတဲ့ဆောင်းပါးရှင်ဇင်လင်းရေးသားထားတဲ့ဆောင်းပါးအကြောင်းပါ။After the 67th anniversary of independence, Burma still has no free choice. 68ချိန်မြောက်လွတ်လပ်ရေးအခမ်းအနားကျင်းပပြီးခဲ့တဲ့ဆိုပေမဲ့မြန်မာနိုင်ငံဟာလွတ်လွတ်လပ်လပ်ရွေးချယ်နိုင်ခွင့်မရှိသေးပါဘူးဆိုပြီးတော့ခေါင်းစဉ်တက်ထားပါတယ်။အခုဇန်နဝါရီလ4ရက်နေ့ဟာမြန်မာနိုင်ငံရဲ့68ချိန်မြောက်လွတ်လပ်ရေးနေ့လွတ်လပ်ရေးရဖို့အတွက်ရုန်းကန်အောင်ပွဲခံရတဲ့နေ့လည်းဖြစ်ပါတယ်။အဲ့ဒီနေ့မှာသမ္မတဦးသိန်းစိန်ကတနင်္ဂနွေလုံးကိုမင်းကွန်းချွေခဲ့ပါတယ်။သူ့ရဲ့မင်းကွန်းမှာကိုလိုနီလက်အောက်ကာလာများအတွင်းမြန်မာနိုင်ငံမျိုးပေါ်မျိုးအောက်တရားစတာများဆုံးရှုံးခြင်းဘာသာသာသနာယဉ်ကျေးမှုဒလိထုံးစံများစာပေဘာသာစကားတို့ပြက်ပြဲသွားစေရန်ဖိနှိပ်ချုပ်ချယ်ခံရခြင်းတိုင်းသားချင်းချင်းစီးလုံးညီညွတ်မှုပြပြားစေရန်တွေးခွဲအုပ်ချုပ်ခံရခြင်းဘျူရိုကရေစီရန်ရယအထောက်အကူပြုအုပ်ချုပ်ရေးစနစ်တို့ဖြင့်မြန်မာနိုင်ငံကိုအုပ်ချုပ်ခဲ့တယ်ဆိုပြီးတော့ပြောကြားခဲ့ပါတယ်။ဒါပေမဲ့သူ့ကိုယ်သူပြုပြင်ပြောင်းလဲရေးလှုပ်ဆောင်နေပါတယ်လို့ပြောနေတဲ့ဦးသိန်းစိန်ရဲ့အဆိုအရလက်ထက်နိုင်ငံရေးအတွင်ကူးပြောင်းမှုပေါ်ပြည်သူတွေကတန်ဆေးအပြည့်ရှိနေကြစေဖြစ်ပါတယ်ဆိုပြီးတော့ရေးသားထားပါတယ်။ဘာကြောင့်လဲဆိုတော့စစ်ဆိုးရရဲ့လှုပ်ဆောင်နေမှုတွေအပေါ်စစ်ယူနီဖောင်းကနေအရက်ဝတ်ပြောင်းဝေ့လိုက်တဲ့အပြောင်းလဲပဲဖြစ်နေလို့ပါလို့မြင်ကြတဲ့အကြောင်းထောက်ပြထားပါတယ်။အာဏာရစစ်ဆိုးရဟာနိုင်ငံရဲ့လွတ်လပ်မှုနဲ့ပြည်တွင်းတည်ရန်စတာအရင်းမြစ်တွေကိုတရုတ်နိုင်ငံကိုထိုးရောက်နေပြီးတော့မြန်မာနိုင်ငံသားတွေအများပြားကတော့အလုလက်မဲ့အိုးမဲ့အိမ်မဲ့ဘဝတွေနဲ့တန်းပီကနေထွက်ပြေးနိုင်ငံမဲ့နေထိုင်နေကြရတဲ့ဘဝကိုရောက်နေကြတယ်ဆိုပြီးတော့ရေးသားထားပါတယ်။သမ္မတဦးသိန်းစိန်ရဲ့လွတ်လပ်ရေးနဲ့မင်းကွန်းဟာအဝဆန်းကောင်းကောင်းနဲ့ရှောက်ပြောသွားတာသာဖြစ်ပြီးတော့တန်းပြည်ရဲ့လက်တွေ့အခြေအနေတွေကိုတော့ထင်ရှားမှုမရှိဘူးလို့ထောက်ပြထားပါတယ်။ဘာကြောင့်လဲဆိုတော့ဦးသိန်းစိန်လက်ထက်တန်းပြည်ရဲ့ကျန်းမာရေး၊ပညာရေး၊ပို့ဆောင်ဆက်သွယ်ရေး၊စီးပွားရေးဖြစ်ပေါ်တိုးတက်မှုတွေမရှိတာတွေထိလွယ်ခိုက်လွယ်ဖြစ်နေတဲ့အခြေအနေတွေလျှက်စစ်တပ်အားနဲ့ရေတန့်လုံလောက်စွာမရရှိသေးတာစတာတွေကိုထောက်ပြရေးသားထားပါတယ်။အပြည့်အစုံကို asiatribune.com မှာဖတ်ရှုနိုင်ပါတယ်ခင်ဗျာ။
နောက်ဆက်လက်တင်ပြလိုတာကတော့ပြီးခဲ့တဲ့ဇွန်လအတွင်း washingtonpost.com online မှာမြန်မာနိုင်ငံကကက်သလစ်ဖုန်းတော်ကြီး Charles Bo ရေးသားခဲ့တဲ့စာမားဖြစ်ပါတယ်။ဖုန်းတော်ကြီး Charles Bo ဟာမကြသေးခင်ကပဲ Roman Catholic အသင်းတော်ရဲ့ Cardinal ဖုန်းတော်ကြီးအပါ20ထဲမှာတပါးအဖြစ်ရွေးချယ်တင်မြောက်ခံခဲ့ရသူပါ။မြန်မာနိုင်ငံဟာသူ့ရဲ့ဖြစ်နိုင်ခြေရှိတဲ့အတိုင်းအတာကိုရောက်ဖို့အတွက်တီးခံဆောင်စားရလိမ့်မယ်ဆိုတဲ့ Burma needs to tolerance to reach its potential ဆိုပြီးတော့ခေါင်းစဉ်တက်ရေးသားထားပါတယ်။မြန်မာနိုင်ငံဟာမျှော်လင့်ချက်နဲ့စိုးရိမ်ကြောက်လန့်မှုဆိုတဲ့ဓားသွားပေါ်မှာရပ်တည်နေရတဲ့ကာလမှာရောက်နေတယ်လို့အစချီရေးသားထားပါတယ်။ဦးသိန်းစိန်ဆိုရဟာလူမှုလူပေါင်းအဖွဲ့အစည်းကိုပွင့်လင်းလာအောင်တကားဖွင့်ပေးဖို့နဲ့ပိတ်ပင်တားဆီးထားတာတွေကိုဖယ်ရှားပစ်ဖို့အတွက်အရေးကြီးတဲ့ခြေလှမ်းတွေလှမ်းနေတယ်လို့ဖုန်းတော်ကြီးကရေးသားခဲ့ပါတယ်။နိုင်ငံရေးအကျဉ်းသားတွေအများပြားကိုလွှတ်ပေးခဲ့တဲ့အရက်ဖက်လူအဖွဲ့အစည်းတွေမီဒီယာတွေပုံမလွတ်လွတ်လပ်လပ်လုတ်ကင်လာနိုင်တယ်။ဒေါအောင်ဆန်းစုကြည်လည်းပါလီမန်အတွင်းမှာရောက်နေပြီဆိုပြီးတော့ထောက်ပြထားပါတယ်။မြန်မာနိုင်ငံဟာကိုးကွယ်တဲ့ဘာသာပေါင်းစုံပေါင်းစုနေထိုင်ရာအရက်ဖြစ်ပါတယ်အများစုဟာဗုဒ္ဓဘာသာဝင်တွေဖြစ်ပါတယ်မြန်မာနိုင်ငံဟာမှန်ကန်တဲ့လွတ်လပ်တဲ့အေဂျင့်တာရတဲ့တိုင်းပြည်တစ်ခုဖြစ်မယ်ဆိုရင်လွတ်လပ်စွာကိုးကွယ်ယုံကြည်မှုကိုအကာအကွယ်ပေးရပါလိမ့်မယ်လို့ထောက်ပြထားပါတယ်မွတ်စလင်ဘာသာဝင်တွေပေါ်အကြမ်းဖက်တိုက်ခိုက်မှုတွေဖြစ်ပေါ်ခဲ့ပြီးလူတွေတေချေခဲ့ရတာနဲ့ဗုဒ္ဓဘာသာအစွန်းရောက်သူတွေရဲ့ချိမ့်ချောက်မှုတွေတိုးများလာနေတာဟာစိုးရိမ်စရာကောင်းတဲ့အခြေအနေတွေဖြစ်တယ်စသဖြင့်ထောက်ပြရေးသားထားပါတယ်ရှင်အသေးစိတ်ကိုတော့ thewashingtonpost.com မှာဖတ်ရှုနိုင်ပါတယ်
ကမ္ဘာသတင်းမီဒီယာတွေမှာဖော်ပြနေကြတဲ့မြန်မာနိုင်ငံကြောင်းသတင်းတွေကိုဥစားမိုးဝင်းနဲ့မန်အင်ဂျင်နီယာတို့ကတင်ဆက်ပေးကြတာပါခင်ဗျာ။အခုတော့ဒေါ်လာလာတန်စီစဉ်တင်ဆက်တဲ့မနက်ခင်းအင်္ဂလိပ်စာသင်ခန်းစာအစီအစဉ်ကိုဆက်လက်နားဆင်ကြပ
ါ။ဒီကနေ့မင်းတင်ပြမယ် EDM အသုံးကတော့
Living Hand to Mouth
ဖြစ်ပါတယ်။စာလုံးပေါင်းက L-I-V-I-N-G, living a, L-I-V-E, live, so re, sakalunga la bido, teshini taina go suru da phit par de, H-A-N-D, hand ga, le, T-O-2 ga, ma, M-O-U-T-H, mouth ga, baza, so ro, sakbait kong ye, thai yai, dhebe ga ro, bawa yati da, leka ni baza, so bido, dhebe ya par de, di dong sin te la da ga ro,စီပွားရေးကဆိုက်ခဲ့တဲ့1920ခုနှစ်များကပထမကမ္ဘာစစ်တွင်းကလို့ဆိုပါတယ်လူတွေကစီပွားပြက်တိတ်ကြက်တဲလွန်းလာတော့နောက်ထမင်းတတဘယ်တော့စားရမှမသိတဲ့အခြေအနေမျိုးကိုရောက်နေကြတဲ့ခေတ်ကဖြစ်ပါတယ်လက်ထဲမှာစားစရာရောက်လာတာနဲ့ဗစက်သေးတန်းထရမယ့်အခြေအနေမျိုးမျိုး hand to mouth လို့တင်စားပြောတာဖြစ်ပါတယ်ကျမတို့မြန်မာမှာတော့တစ်နေ့လုံးမှတစ်နေ့စားရတဲ့စီပွားရေးမချောင်လေတဲ့ဘဝကြက်တဲတဲ့ဘွားမျိုးကိုဆလိုတာဖြစ်ပါလေဒီအသုံးနဲ့ပတ်သက်လို့ George Groby ရဲ့ဥမာကိုနားဆင်ကြည့်ကြရအောင
် The Browns have 3 kids. The husband recently lost his job, so the family is now living hand to mouth.
Brown မိသားစုမှာခရီးသုံးယောက်ရှိတယ်။ခင်မွန်းဖြစ်သူကလည်းမကြသည်မိကပဲအလုပ်ပြုတ်သွားခဲ့တယ်။ဒါကြောင့်သူတို့မိသားစုမချောင်လေဘူးကြက်တဲလာတယ်လို့ထိပေရပါလေဥမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင
် The Browns have 3 kids. The husband recently lost his job, so the family is now living hand to mouth.
တနေ့လုံးမှတနေ့စားရတယ်ကြက်တဲလာတယ်မချောင်လေလှဘူးဆိုရင်ဘယ်လိုပြောမလဲ
Living hand to mouth.
တို့ပြောလို့ရပါတယ်အဲ့ဒါကတော့ဒီကနေ့မနေ့တင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါတယ်
ဒီတော့စီးပွားရေးအစီအစဉ်ကိုပြန်လည်ထုတ်လွှင့်ပေးဖို့လည်းရောက်ပါပြီမြန်မာအစိုးရကလက်ရှိဆောင်ရွက်နေတဲ့စီးပွားရေးအပြုအမူပြောင်းလဲမှုတွေမှာပြည်ပကမြန်မာနိုင်ငံမှာလာရောက်ရင်းနှီးမြှုပ်နှံကြတာတွေကအောက်ခြေလူထုအတွက်ဘလောက်အကျိုးသက်ရောက်မှုရှိစေပါလဲပြည်သူလူထုအတွက်ထိရောက်စွာပုံမှုအကျိုးဖြစ်ထွန်းစေအောင်ဘာရီမဲထပ်တိုးဆောင်ရွက်သင့်ပါလဲစတဲ့2015ခုနှစ်မြန်မာစီးပွားရေးလလတွေကိုစီးပွားရေးပညာရှင်တွေနဲ့ဆက်သွယ်ပြီးကိုဇော်ဝင်းလိုင်ကစူးစီးတင်ပြပေးထားပါတယ်ခင်ဗျာ
အောင်တဆက်လေးခုနဲ့အတွက်မြမစည်းဝါးရေးအခြေအနေဟာကိန်းကနန်းနေအရာကြည့်မယ်ဆိုရင်တိုးတက်မှုရှိခဲ့တယ်လို့ယူဆရပေမဲ့အောက်ခြေလူထုအတွက်တော့တည်တာတဲ့အကျိုးသက်ရောက်မှုမရှိခဲ့ဘူးလို့မြင်သူကတော့စည်းဝါးရေးပညာရှင်ဦးခမောင်ညိုဖြစ်ပါတယ
်2014တွင်မှာနိုင်ငံရဲ့စည်းဝါးရေးကိုပဲကြည့်ကြည့်နော်ဒီကုန်သွယ်မှုတွေကိုပဲကြည့်ကြည့်ငွေဖောင်းပွားမှုကိုထိန်းချုပ်ထားတာပဲကြည့်ကြည့်နော်ဒီတိုးတက်မှုတွေရခဲ့ပါတယ်နော်ဒါပေမဲ့အများပြည်သူအနေနဲ့ဒီတိုးတက်မှုတွေကအားလုံးကတို့ကမြင်တာထင်တာသူတို့နဲ့ထိတွေ့မှုမရှိဘူးထိတွေ့မှုမရှိတဲ့ခါကျတော့မေးလိုက်လို့ရှိရင်နော်အများပြည်သူတွေရဲ့တာမန်ဘဝအပေါ်မှာတောင်းနေမှုမရှိဘူးဒုတက်မှုမရှိဘူးလို့ပဲဆိုရဲအခြေမျိုးပဲအဖြေတာတွေ့ရလိမ့်မယ်သူတို့ဖြေတာလည်းသူတို့ဖြေတာလည်းမှန်ပါတယ်မဖြစ်လို့လဲဆိုတော့နော်အများပြည်သူသိတာမြင်ပါတယ်နော်ဒုတက်မှုမျိုးမဟုတ်လို့ပေါ့နော
်စီမားရေးတက္ကသိုလ်ဒုတိယပါမောက္ခချုပ်အငိမ့်စာဦးကျော်မင်းထွန်းကတော့2015ခုနှစ်ဟာပိုမိုရှုပ်ထွေးမဲ့နှစ်ဖြစ်နိုင်ပေမဲ့တက်လာတဲ့အစိုးရအသည့်အနေနဲ့လက်ရှိလှုပ်ဆောင်နေတဲ့ပြည်ပြင်ပြောင်းလဲမှုတွေကိုအရှိန်မြင့်လှုပ်ဆောင်သွားဖို့လိုအပ်မယ်လို့သုံးသပ်ပါတယ်
။ဟုတ်ကျွန်တော်အမြင်ကတော့လေအခုချလိုက်ခဲ့ရဦးဒီ2017ကနေစပြီးတော့ဟိုလုပ်ခဲ့တဲ့အလုပ်တွေပေါ့နော်။အဲ့ဒါတွေကတော့ကျွန်တော်ထင်တယ်ဒီလမ်းစဉ်ဟိုဝါဒပေါ့နော် ideology အနေနဲ့ကတော့ဟိုသူကြတာပြောင်းသွားမယ်လို့ကျွန်တော်မထင်ဘူး။နောက်တစ်ခုကလည်းအခုသူတွေစိုးနေကြတယ်လို့ဟလာလုံးဝပေါ့ U turn ပေါ့နော်။နောက်ကျောင်းပြန်ပြီးတော့အဲ့လိုပဲဖြစ်သွားစေအကြောင်းမရှိဘူးလူပဲဟိုရေကောက်ပွဲမှာဟိုဟာအနိုင်ရတဖြစ်စီပေါ့နော်ဟိုကျွန်တော်ထင်တယ်အခုချခဲ့တဲ့လမ်းကြောင်းတည်းအရတော့ဆက်သွားလိမ့်မယ်လို့ကျွန်တော်ထင်တယ်ဦးသိန်းစင်ရတကယ်လို့ဟုတ်လားတမန်ဦးသိန်းစင်ဆက်ပြီးတော့ရင်းမခံရဘူးဆိုရင်လည်းပဲနောက်တက်တဲ့လူကတော့ဒီ policy ကိုကြောင်းပြန်ပြီးတော့ပြန်လှည့်သွားလို့ဟိုပြန်ဆဲသွားဖို့အကြောင်းမရှိဘူးကျွန်တော်တို့ကအခုဒီဟာကိုအားလုံးကတော့လမ်းကြောင်းအနေနဲ့ရတာမှန်တယ်တို့တော့လည်းခုနပြောလို့လက်တွေ့လှုပ်ဆောင်မှုအပိုင်းမှာတော့ခုနအားနည်းချက်တွေရှိတာပေါ့လေ။ဆိုတော့အားနည်းချက်တွေအရလည်းကျွန်တော်တို့ရဲ့အခြေအနေက အင်းအတိတ်ကြီးတခုလုံးပြန်ဆောက်ရတာမဟုတ်တဲ့အတွက်ကြောင့်ရန်နုံးကြီးကတော့ကျွန်တော်တို့ကဒီ results ကတော့ရရက်လက်ကတော့ရန်နုံးကြီးမရတာအဲ့လိုသဘာဝကျတယ်လို့ကျွန်တော်ထင်တယ်အဲ့တော့နောက်တက်လာတဲ့အစိုးရကလည်းပဲဒီဟာကိုပဲကျွန်တော်ထင်တယ်ပို့ပြီးတော့တိတိယောက်ယောက်ပေါ့လေကောင်းတဲ့ဖော်နိုင်မှုပဲဂျိုးပန်းသွားလိမ့်ဂျိုးစားသွားလိမ့်မယ်လို့ပဲကျွန်တော်ကတော့မြင်တာပဲဒါကြောင့်2015တော့နည်းနည်းဟိုပါပေါ့လေစေရင်ပို့စရာကောင်းတာဒါသူပဲပဲနိုင်ငံလည်းဒီရွေးကောက်ပွဲဆိုတာတော့ဒီ political ဒီ election တို့ကျွန်တော်တို့ဟိုအာမှာရှိတယ်လို့ပေါ့ရွေးကောက်ပွဲအနိုင်ရဖို့ရွေးကောက်ပွဲမှာဟိုအဖြစ်ဖို့အဲ့ဒီရွေးကောက်ပွဲကိစ္စလုံးမနန်းနဲ့ဒီ2015အတွင်းမှာတော့ကျွန်တော်ထင်တာတော့ပို့ပြီးတော့ဆက်ဆုပ်သွေးသွေးလေးတွေတော့ဖြစ်လာမှာ2015ကြော်ပြီးတော့ပြည်ပွဲတက်လာကျွန်တော်ထင်နောက်တော့9နှစ်လောက်တော့သူကဆက်ပြီးတော့လှုပ်ဆောင်သွားမယ်အပိုင်းရှိတာတော့အဲ့ဒီအပိုင်းမှာတော့ကျွန်တော်ကတော့ပို့ပြီးတော့ဟိုကောင်းလာလိမ့်မယ်ကျွန်တော်ကတော့မြင်တယ်
ဘယ်ဆိုရပဲတက်တက်ပေါ့နော်အစိုးရအသစ်တက်လာတယ်ဆိုရင်ပဲဆိုရင်တောင်မှဒီလက်ရှိသွားနေတဲ့လမ်းကြောင်းအတိုင်းဆက်သွားတဲ့လို့တော့ဒီစီးပွားရေးပညာရှင်တယောက်အနေနဲ့တော့မြင်မိတယ်ပေါ့ဆရာအဲ့ဒါပေါ့လားဆရာ
ဟုတ်ပါတယ်ဆက်သွားရမှာဒီလမ်းကြောင်းနဲ့ဆက်သွားရမှာလို့မြင်ပါတယ်ဟိုလုံးဝကြီးတော့ဟို totally different policy တခုတော့ကျွန်တော်ပြောင်းသွားစရာအကြောင်းမရှိဘူးဒါပေမဲ့ဒီ implementation အပိုင်းမှာတော့ဟိုလုံးကြီးလုံးဝလေးနဲ့ဒီ tactics တွေရောနည်းနည်းကြောင်းညင်ပြောင်းမှာပေါ့
ဟုတ်ကဲ့ဆရာဆရာဆရာဟိုစောစောကပြောတဲ့အထက်မှာဆရာပြောတဲ့အထက်မှာလည်းပါပါတယ်ဒီနည်းနည်းလေးဟိုပေါ့လိုအပ်ချက်တွေရှိတယ်ဆိုတာကဆရာဘယ်လိုဟာမျိုးတွေများဖြစ်မလဲဆရာ
ဟိုကျွန်တော်ကဟိုလူတွေကအများဆုံးဝေဖန်နေတာကတော့လူတွေမပြောင်းလူတွေမပြောင်းလူဟောင်းတွေအများကြီးပြန်ပါတယ်အဲ့လိုလေကျွန်တော်ပြောကြတာလုံးဝလူဟောင်းတွေအကုန်လုံးတော့သူတည်နေကြရကုန်လုံးမယ်ဆိုတဲ့အနေထားကျွန်တော်ကဥပမာပေးလို့ပဲအိပ်သက်ဆောက်တာမဟုတ်တဲ့အတွက်ကြောင့်သူတို့ကအဲ့လိုပြောင်းလို့တော့မရဘူးပေါ့ကျွန်တော်တို့ရဲ့ပြည်ဝင်ပြောင်းလဲမှုကဟို peaceful transition ပေါ့လေကျွန်တော်တို့ကဘာညာဘာညာလက်လက်ကင်တို့တွေ့တဲ့တိုင်းတို့ဒါတွေကပြောင်းတော့မဟုတ်ပဲနဲ့ပြောင်းသွားတယ်ဆိုတဲ့အခါကျတော့နော်အဲ့ဒီတော့ခုနကပြောလို့ COA သဘောရဟောဟောင်းတချို့ပါမယ်အစ်စ်တွေလည်းထည့်မယ်အဲ့တော့ရီဟောင်းနဲ့မှအဲ့ဒါဤစ်စ်တွေထည့်ရင်းနဲ့ဒီနေ့ရရကြည်လာမှာပေါ့ကျွန်တော်ယူဆတော့အဲ့လိုပဲမြင်တယ်ဒါကြောင့်မို့ကျွန်တော်ကသချင်းရေးဖြစ်ပြီးတော့ကအာလူဟောင်းတွေလူတွေမပြောင်းဆိုတာပြောင်းတဲ့လူတွေတော့နည်းနည်းပြောင်းပါတယ်နောက်ခုနပြောတဲ့ policy တွေမပြောင်းလို့ပြောင်းလို့ဒါတွေကမချင်းရေးပြောကြတယ် policy လည်းပြောင်းလာပါပဲတော်တော်ကြီးကိုပြောင်းသွားအဲ့တော့ပြောင်းလဲမှုတွေကတော့တိတိကျကျတော့ရှိတယ
်2015ကိုကျွန်တော်တို့ကြည့်မယ်ဆိုလို့ရှိရင်လောလောဆယ်သွားနေတဲ့လမ်းကြောင်းအရာအသေးစိတ်တွေကျွန်တော်တို့မကြည့်ပဲနဲ့ဒီရေဘွားအပြင်ကျွန်တော်တို့2015မြန်မာစီးပွားရေးအခြေအနေကိုကြည့်ကြည့်မယ်ဆိုလို့ရှိရင်တော့ဟိုအောက်လောက်ကအလားအလာကောင်းသလားဆရာဟိ
ုတနည်းတည်းအတွက်ကတော့ပုံကောင်းလာနေကြတိတ်မရှိဘူးဒါဆိုအချိန်ကာလလည်းဒီနောက်ကအပြောင်းလဲတစ်ခုအတွက်ဟိုဒီ2015တည်းမှာပဲရေကောက်ဘွဲကဖြစ်လာမယ်ဆိုတော့ကြာဒီအပြောင်းလဲတစ်ခုဆိုဒီမှာလည်းပဲကျွန်တော်ကရေကောက်ဘွဲကဘယ်နှပြောလို့ပဲချက်ချင်းဒီတနည်းအတွင်းနဲ့မှာဆိုရင်တို့ကဒီတာဝန်ကလက်ရှိ incumbent government ကလည်းသူကဒီဆက်ပြီးတော့ဒီ election ပေါ့နောက်ဝင်ဖြစ်ဖို့လည်းသူစူးစမ်းရမယ်တစ်ခါကဒီဘက်ကဟောလဲဆိုအရှင်တော့နည်းနည်းတော့ပို့တော့နှီးသွားနိုင်တယ်စီးပွားရေးကအဲဒီခုနကပြောတဲ့နိုင်ငံကြီးကြီးမားမှုပါဆိုတော့ကျွန်တော်ထင်တယ်နိုင်ငံကြီးကြီးမားမှုပြလည်းပဲဒါဝင်စောက်နေကြတယ်လို့ကျွန်တော်ထင်တယ်အဲဒီ2015အလွန်မှာတော့ပို့ပြီးတော့မြန်လာနိုင်တယ်2015ဒီကတော့ကျွန်တော်ထင်တယ်ဟိုတိတ်ပြီးတော့တိုးတက်လာနိုင်ဘူးမြန်လာမြန်ဆန်လာနိုင်ဘူးတော့စိတ်မမြင်ပါဘူးကျွန်တော်အဲ2015တည်းမှာပို့ပြီးတော့ဟိုပြဿနာတော့ပိုများလာမယ်တစ်သက်ကနိုင်ငံကြီးရလဲဒါနည်းနည်းပို့ပြီးတော့နည်းနည်းမတိမငြိမ်ကြီးဖြစ်မယ်ယူရောပွဲအတွက်လည်းအားဆိုင်ကြအောင်မယ်တစ်သက်ကတိုင်းပြည်ယူဟာပြန်လဲထူထောင်ရေးအတွက်လည်းဟိုလားအားထည့်ရမယ်ဒီဘက်မှာလည်းယူရောပွဲအတွက်ဆက်ပြီးတော့ဟိုအောင်နိုင်ကြီးတို့ကလည်းဆက်ပြီးတော့အားထည့်ရမယ်ဆိုတော့ကျော်နေနေနောက်ဒီနိုင်ငံတကာရဲ့ဒီ foreign ဒီ direct investment နေရာလည်းပဲအဲ့ဒီဟာကိုကျွန်တော်ထင်တာတော့စောင့်နေတယ်ထင်တယ်။ဒါကြောင့်လို့ဆိုတော့သူတို့က investment လုပ်ရမယ်ဆိုတော့ကြတော့နောက်ထပ်အနာဂတ်အနည်းဆုံးတော့နောက်ထပ်9နှစ်တက်တန်းတစ်ခုအတွက်သူတို့ဟိုအတိုက်အတာတစ်ခုအထိပေါ့နော်။ဟိုသေချာရည်ရမယ့်ဟာတစ်ခုသူတို့မျှော်နေတယ်လို့ထင်တာပဲ။အဲ့ကြောင့်လို့2015အတွက်ဒီ outlook အနေနဲ့ကတော့တိတ်ပြီးတော့သူရကြကောင်းလာမယ်လို့ကျွန်တော်မမြင်ဘူးပေါ့တို့တော့ဟိုဘက်အကြောင်းရရမှာပဲကျွန်တော်တို့ကဟိုညောမှန်းလို့ရမယ
်ကု
ဇော်ဝင်းလိုင်းစီစဉ်တက်ဆက်တဲ့အပတ်စဉ်စီးပွားရေးအစီအစဉ်ကိုထုတ်လွှင့်ပေးကြတာဖြစ်ပါတယ်ခင်ဗျာ။အခုတော့တူတာဆောင်ရဲ့ American Twin အစီအစဉ်ကိုပြန်လည်တက်ဆက်ပေးဖို့အလှည့်ကြပါပြီ။2015နှစ်သစ်ကျူဇူပွဲတွေကမ္ဘာတဝန်းဆင်နွှဲခဲ့ကြတာမှာ American ပြည်အောင်စု Times Square မှာကျင်းပတဲ့နှစ်သစ်ကျူဇူပွဲကိုတော့လူသန်းချီပြီးတက်ရောက်ဆင်နွှဲခဲ့ကြပါရယ်။ချမ်းရည်တဲ့ရာသီဥတုတန်းအောင်မှာပဲအခုလိုနှစ်သစ်ကိုကျူဇူခဲ့တာပါ။အခုတစ်ပတ်တူတာဆောင်ရဲ့ American Twin အစီအစဉ်မှာတော့ New York မြို့ Times Square မှာကျင်းပတဲ့နှစ်သစ်ကျူဇူပွဲအကြောင်းနဲ့အတူနှစ်သစ်ကူစုတောင်းစကားတွေကိုကြားကြရမှာပါ။ဆက်လက်နားဆင်ကြပါခင်ဗျာ။တော်တော်ရှင်တွေအားလုံးနှစ်သစ်မှာဘေးပြာဝေးကွာပြီးအားလုံးအဆင်ပြေစေဖို့2015ခုနှစ်ရဲ့ပထမဆုံးသုတဆောင်ရဲ့ American Twin အစီအစဉ်ကနေစွမှုံကောင်းတောင်းလိုက်ပါရခင်ဗျာ။တော်တော်ရှင်ခင်ဗျာနေဟောင်းကုံဆုံးလို့နှစ်သစ်ကိုကျူဇူပွဲတွေကမ္ဘာအနှံ့ကျင်းပကြတာမှာကျွန်တော်တို့ American ပြည်တော်စုနယူးယောက်မြို့မှာလည်းနှစ်သစ်ကျူဇူပွဲကိုကျင်းပခဲ့ပါတယ်။ American အရှိတ်ချန်ဒေတာစံတော်ချိန်12နာရီမထိုးခင်စက္ကန့်ပိုင်းအလိုမှာအခုလိုနံပါတ်စင်တွေရည်ပြီးနှစ်သစ်ကူးရကြပါတယ်။နယူးယောက်မြို့တော်ဝန်ဘီလ်ဒီပလက်စီယိုနဲ့အတူနိုင်ငံတကာကေဆေးရေးကော်မတီရဲ့ကိုယ်စားလှယ်တွေဖြစ်တဲ့ဒေးဗစ်မီလီဘန်အပါအဝင်အထူးဧည့်သည်တော်တွေကနယူးယောက်မြို့ရဲ့နှစ်သစ်ကူးကြိုဆိုတဲ့အထိမ်းအမှတ်သင်္ကေတဖြစ်တဲ့ခရစ်စတယ်ဘောလ်ကိုခလုတ်နှိပ်ပြီးပေ90အမြင့်ကနေအောက်ကိုချပေးခဲ့ကြပါတယ်။စက္ကန့်60အတွင်းအချင်း12ပေးအလေးချိန်ပေါင်12000နီးပါးရှိတဲ့ခရစ်စတယ်ဘောအောက်ကိုရောက်ချိန်မှာတော့2015ခုနှစ်အတွင်းစတင်ချင်းနှင်းဝင်ရောက်ခဲ့တာပါ။နယူးယောက်မြို့မှာနေထိုင်တဲ့ကိုမြင့်လိုင်ကတော့ဒီနှစ်သစ်ကူးပွဲနဲ့ပတ်သက်ပြီးအခုလိုပြောပြပါရစေ
။နယူးယောက်မှာဆိုလို့ရှိရင် Times Square မှာပေါ့နော် Ball Drop လို့ခေါ်တာပေါ့။ဆိုတော့အဲ့မှာကျွန်တော်နှစ်သစ်ကိုကြိုဆိုတဲ့ပွဲနှစ်သစ်ကူးပွဲလို့ကြားတယ်။အဲ့လိုလုပ်တဲ့အခါမှာဒီအမေရိကမှာရှိတဲ့ဒီနိုင်ငံကြီးသတင်းဌာနတွေဖြစ်တဲ့ NBC တို့ Fox တို့နောက် ABC တို့ CNN တို့အားလုံးသတင်းဌာနတွေကနေပြီးတော့ဒီကဒီ New Year နှစ်သစ်ကူးပေါ့နော်ကြိုဆိုတဲ့ပွဲကိုဒီတိုက်ရိုက်ထုတ်လွှင့်ကြတယ်။ဒီကနာမည်ကြီးအဆိုတော်တွေရဲ့ကြော်ရွေးတင်ဆက်မှုတွေထုတ်လွှင့်ကြတယ်။ဒီမှာတော့လူတွေအားလုံးနေ့လေမနေ့9နိုင်10နိုင်လောက်ကြရပါဘူးနော်။လာတော့ဒီတန်းစီပြီးတော့စောင့်ကြတာအလုံးပေါင်းလူစမ်းနဲ့ကြည့်ပြီးရှိပါတယ
်။အကျန့်ဖက်သမားတွေဟာနယူးယောက်မြို့ကိုပြစ်မှတ်ထားတိုက်ခိုက်လေရှိတာကြောင့်နှစ်သစ်ကူးကြိုဆိုပွဲကာလမှာလုံခြုံရေးလဲအထူးတင်းကျပ်ထားပါတယ်။ဒါအပြင်ချမ်းရေးလာတဲ့ရာသီဥတုတန်ကိုကြံ့ကြံ့ခံရင်းနာမည်ကျော်နယူးယောက်နှစ်သစ်ကူးကြိုဆိုပွဲမှာပါဝင်ဆင်နွှဲနိုင်ဖို့ကမ္ဘာတလွှားကသူတွေလဲနယူးယောက် Times Square ယင်ပြင်မှာစုဝေးခဲ့ကြတဲ့အကြောင်းကိုလဲကိုမြင့်လှိုင်ကပဲအခုလိုဆက်ပြောပြပါတယ်။
ဒီမှာတော့နှစ်သစ်ကူးတော့အရင်အေးတယ်ညဆိုလို့ရှိရင်30-30 Fahrenheit လောက်ပဲရှိတယ်ကြေးရလေဒါပေမဲ့အဲ့လောက်အေးတဲ့အထဲထဲမှာအားလုံးကဒီကလာတစ်နေ့လုံးဟိုချင်းချင်းစီးစီးနဲ့ပေါ့စောင့်နေကြတယ်ဆိုပေမဲ့အဲ့ New Year မှာကဟိုနှစ်သစ်ကူးရောက်တဲ့အခါမှာအဲ့ခုနပြောတဲ့ဘောလုံးကြီးပုတ်ချလာတယ်မီရှူဒီမန်တွေပေါက်ကြတယ်အပေါ်ကနေပေါ့အဲ့လိုစက်ကူတွေကျဲချဆိုတော့သူတွေအကုန်လုံးက Happy New Year ပေါ့အားလုံးအော်ချာဟစ်ကြပေါ့နော်ပျော်တယောက်နဲ့တယောက်နဲ့ဖက်ကြပေါ့ဆိုတော့ခုနကပြောတဲ့ချမ်းသာစီးရည်လေအကုန်လုံးမေ့ပေါ့နော်
ခရစ်စတယ်ဘောကိုအခုလိုအမြင့်ကနေအောက်ကိုချပေးတဲ့အစဉ်လာကို1900ခုနှစ်ကတည်းကစတင်ပြုလုပ်လာတာပါလူသန်းနဲ့ချီပြီးစုဝေးဆင်နွှဲကြတဲ့ဒီနှစ်သစ်ကျူဇိုပွဲမှာပါဝင်နိုင်ဖို့အတွက်ဒီဇင်ဘာ31ရက်မနက်ပိုင်းကတည်းက Times Square ယင်မြင်သားမှာစတင်စုဝေးလာပြီးနေ့လယ်ပိုင်းလောက်မှာတော့သက်ဆိုင်ရာလုံခြုံရေးတာဝန်ယူထားတဲ့ရဲဝန်တွေကပါဝင်ဆင်နွှဲလူသူတွေကိုနေရာစတင်ချထားပေးပါတယ်ညနေ6နာရီလောက်မှာတော့ခရစ်စတယ်ဘောကိုမီးစတင်ထွန်းကြီးပြီးပေ90အမြင့်ရှိတဲ့တိုင်ထိပ်ကိုတင်ထားလိုက်တာပါနှစ်သစ်ကျူဇူပွဲအခမ်းအနားကိုတော့ယွန်နန်ကတရုတ်ယဉ်ကျေးမှုအကနဲ့စတင်ဖွင့်လှစ်ပါတယ်အဲဒီနောက်မှာတော့အခမ်းအနားကိုတက်ရောက်လာတဲ့နိုင်ငံတကာကေဆေးရေးကော်မတီဝင်အထူးဧည့်သည်တော်တွေကနိုင်ငံပေါင်း40ကျော်ကသူတို့အဖွဲ့ရဲ့အကူအညီပေးလုပ်ငန်းတွေအကြောင်းကိုလည်းရှင်းလင်းပြောကြားကြပါတယ်နှစ်သစ်ကူးချိန်ပြီးလာတဲ့အချိန်မှာတော့နာမည်ကျော်အဆိုတော် Taylor Swift ကလည်းဖျော်ဖြေခဲ့ပါတယ်တကယ်တော့နှစ်သစ်ကျူဇူပွဲလုပ်တဲ့ Times Square ရင်မြာအခုလိုနှစ်သစ်ကျူဇူပွဲလုပ်ချိန်မှတင်လူစီကားတာမဟုတ်ပဲကမ္ဘာလှည့်ခီးသွွားတွေနဲ့အမြဲပြည့်ကျက်နေတဲ့နေရာလေးဖြစ်တယ်လို့နယူးယောက်မြို့နယ်ကိုမြင့်လိုင်ကအခုလိုဆက်ပြောပြပါတယ်
။ရာသီအဖြစ်ဒီဟို Times Square ဆိုတဲ့နေရာဒီကမ္ဘာအရရက်ကနေပြီးတော့လာလေကြတဲ့လူတွေများတယ်။ဆိုတော့ဒီနှစ်မှာလည်းအဲ့လိုပေါ့နော်လာလေကြတဲ့အမတ်တရားတပ်ပုံရိုက်စားတဲ့ဆိုတော့လူတွေကတော့ကြားလန့်ခတ်မြပဲ။ဆိုတော့ဟို New Year နေ့ဆိုတဲ့ ဆိုတဲ့ခါကျတော့ခလိုက်နေရတော့ပို့ပြီးတော့များတာပေါ့နော်ဟုတ်ကဲ့နောက်တော့အဲဒီတောင်းနဲ့တောင်းနဲ့အားလုံးကဟိုနှစ်သိကူးဆိုတော့အမတောင်းနဲ့တောင်းနဲ့ဆက်ဆက်ကြပေါ့နော်ဟိုနောက်တစ်ခါကျတော့တောင်းနဲ့တောင်းနဲ့အပြန်လှန်တပ်ပုံရိုက်ပြီးကြပေါ့အဲ့လိုမျိုးကြီးကြီးမျိုးမျိုးတွေ့ရပါတယ်
မြမပြည်ကရွှေပြောင်းအခြေချနေထိုင်သူတွေတောင်းတဲ့ချီးပီးရှိတဲ့နယူးယောက်မြို့မှာနှစ်သက်ကူဆွမ်းကပ်ပွဲတွေလည်းဖုံးတော်ကြီးကျောင်းနေမှာကျင်းပကြပါတယ်။နယူးယောက်မှာနှစ်ပေါင်းတော်ကြာနေထိုင်ခဲ့တဲ့ကြပြားဆရာစာပေဝေဖန်ရေးဆရာကြီးဖြစ်တဲ့မောင်ဆွမ်းကြီးကတော့2015ခုနှစ်အတွက်နှစ်သက်ဆုမွန်ကြပြားကိုအခုလိုရွတ်ပြခဲ့ပါတယ်
။နှစ်ဟောင်းခေဟောင်းအဟောင်းပဲချွေးနှစ်သက်ခေတ္တအတိတ်ကြလေအဟောင်းအညစ်ကျောင်းရပါသေးလူတွေမူတဲ့အယူတွေချိုးရနိုင်ပါစေ။ခေဟောင်းစနေဟောင်းကြောင်းရပါစေ။စစ်တေစနေတေချိုးလျကြလေ။ခင်းရစနေညတိုက်ဖက်ပြလေ။ပြည်သူစနေပြည်သူခေထွန်းတင်နိုင်ပါစေ
။အမေရိကန်ပြည်အောင်စုအနောက်လေပိုင်းကအင်ဒီယားနာပြည်နယ်မှာနေထိုင်တဲ့နိုင်ငံကျော်အစိုးရကြီးတော်မမအေးကလည်းနှစ်သက်ကူစွမ်းစကားအခုလိုဆိုခဲ့ပါတယ
်။အော်စိတ်ထဲမှာတော့လေအားလုံးငြင်းငြမ်းကျင်နေတယ်။ကိုကငင်းငင်းရသမားလေးအစရေကငင်းငင်းတာကိုကြိုက်တာမငင်းငင်းရင်ဘာမှမလုပ်နိုင်ဘူးတိုင်းပြည်လည်းမတိုးတက်နိုင်ဘူးလူမျိုးလည်းမတိုးတက်နိုင်ဘူးအစစရေရအဆင်ပြေဖို့လိုအပ်ပါတယ်ငင်းငင်းရပါသည်စုစုပေါင်းပေါင်းနဲ့နိုင်ငံကြီးကိုတိုးတက်အောင်လုပ်လုပ်ကြပါသည်လူစုတောင်းပါတယ်ကွယ
်အခုခါမှာဒေါ်မမကြီးဟာမြမပြည်ခီးစဉ်အတွက်အင်ဒီယာနာကနေစတင်ထွက်ခွာပြီးကယ်လီဖိုးနီးယားပြည်နယ်ဆန်ဖရန်စစ္စကိုမြို့မှာခေတ္တနေထိုင်လျက်ရှိပါတယ်2015ခုနှစ်မှာမြန်မာနိုင်ငံသူနိုင်ငံသားတွေအလုံးအတွက်ချမ်းမြေ့ပါစေဆိုတဲ့သချင်းကိုလည်းအခုလိုတည်ဆူပေးခဲ့ပါဗျာ
။ကောင်းမြတ်သောစိတ်ဓာတ်နဲ့မြစ်တာပွားဝေအနန္တတရဝဝိနည်းရာတွေကိုရောစိတ်ပါအနည်းခွက်သိမ့်ကြီးကြီးချမ်းသာလေ
တောင်ပိုင်းတက်ကဆက်ပြည်နယ်မှာနေထိုင်တဲ့အဆိုတော်လာရှုသိန်းအောင်ဟာလည်းမကြသေးခင်ကမှမြန်မာနိုင်ငံကနေပြန်လည်ရောက်ရှိလာတာပါသူရဲ့2015ခုနှစ်အတွက်ဆန္ဒကိုလည်းအခုလိုပြောပြခဲ့ပါတယ်ခင်ဗျာ
2015ထဲမှာတော့ကျွန်တော်မြင်းညနာဒီရွေးကောက်ပွဲမှာလည်းဟုတ်လားမြတ်မြတ်တတ်တာနေဟုတ်လားအားလုံးမဲဆန္ဒအရာပေါ့နော်ဟုတ်လားရွေးကောက်တဲ့ဒီကိုမြောက်တင်ပေးကြပါပြီးတော့မှတိုင်းပြည်အကျိုးကိုလည်းအားလုံးဒီကြောက်နေကြောက်ဒီတော့လည်းညို့သူအပြစ်မတင်ကြတော့ပဲဟုတ်လားဟိုနားလည်းမှုပေးခွင့်မလွတ်နိုင်လဲနားလည်းမှုပေးပြီးကြောက်နေတယောက်အဲလူလူဆက်ဆံကြပြီးတော့မှဘိုင်းပြည်အတွက်အားလုံးဝိုင်းဝန်းပြီးတော့လုပ်ပေးကြပါလို့เนา
ะတော်ရှိမှာခင်ဗျ VOE ကထုတ်လွှင့်ပေးတဲ့ကျမရေးသိပ္ပံနဲ့ဤပညာမျိုးသမီးကဏ္ဍဘလော့ဂါတွေပြောသမျှမြမရေးရသုံးသက်ချက်မနေ့ကင်းအင်္ဂလိပ်စာသင်ခန်းစာအပါအဝင်အပတ်စဉ်စီစဉ်နေအားလုံးကို VOE Internet စာမျက်နှာဖြစ်တဲ့ www.bamis.voenews.com မှာပြန်ပြီးတော့နားဆင်နိုင်တဲ့ပြင်သတင်းစာသားတွေကိုလည်းဖတ်ရှုလို့ရပါတယ်ခင်ဗျာ
အမေရိကန်ဆိုရရဲ့သဘောထားမြင်အပေါ်ကိုတင်ပြပါတော့မယ်ရှင
်အစီအတော်အချက်လူငယ်ကောင်းဆောင်များလေ့ကျင့်ပြုထောင်ရေးအစီအစဉ်လို့ဆိုရမယ် Young Southeast Asian Leaders Initiative Wisely အစီအစဉ်ကိုအမေရိကန်သမ္မတဘရက်ကိုဘာမာက2023ခုနှစ်မှာစတင်ခဲ့တာပါအစီအတော်အချက်ဒေသမှာစီးပွားရေးဖွံ့ဖြိုးတိုးတက်ဖို့သဘာဝပတ်ဝန်းကျင်ကိုကောက်ွယ်ဖို့နဲ့ပညာရေးနဲ့လူမှုအကျိုးပြုလုပ်ငန်းတွေမှာပါဝင်လှူဆောင်နေကြတဲ့အသက်16နှစ်ကနေ35နှစ်အထိလူငယ်ကောင်းဆောင်တွေကိုပေါ်ထုတ်မြေတောင်မြောက်ပေးတဲ့အစီအစဉ်ပါအဲ့ဒီလူငယ်တွေဟာအာဆီယံလို့ခေါ်တဲ့အရှေ့တောင်အရှေ့ဒေသ10နိုင်ငံကဖြစ်ကြပါတယ်အာဆီယံဒေသမှာခေါင်းဆောင်မှုဖွံ့ဖြိုးတိုးတက်ရေးနဲ့ချိတ်ဆက်ရေးအကောင်စီဖို့ဒေသတွင်းနဲ့ကမ္ဘာလုံးဆိုင်ရာအဓိကကျတဲ့စင်ခေါ်မှုတွေပေါ်လူငယ်ခေါင်းဆောင်တွေနဲ့ထိတွေ့မှု၄နဲ့ခိုင်မာစေဖို့အမေရိကန်နဲ့အာဆီယံလူငယ်ခေါင်းဆောင်တွေအကြား Luru Jin Sassan Yi Agong Zibu, D. Season at Yuebare. Waisalima Bawanet Season Regaro, Fellows Season, Music Sunibu Season, Anagadu Music, Jamungui Season Ripibare. Fellows Season Ya, Jaunari, Lunge Pina Deri, A Lotte Pet Jajesi on Yemurigo, American Bironsu Si Peko B, Tida Sayaki Sajadriabo, Truya Ti Tuta Nashan Lazibune, A Dwejoni, Miawi Jabu Pibare. Pinyasaya fellows a season at the session again in a sangani ja jaunari topa. Awenduri nine, didasaya gisa yadribo, Truya di tuta neshanzi bune, Dwe Jondri, a mienu miawi jabu, American decadu didiga fellowship season rima, Pau in Jamaba. Pinya the fellows a season at the Nasangani gani, dozangani ti dunga pinya deri drepibare. Pawenduri ha, American chisai poesi rima, the larger fellowship season any time be. သူတို့ရဲ့မိခင်လူမှုဝင်ဝိုင်းကကိစ္စရပ်တွေကိုကင်တွယ်ဖြစ်ရှင်းဖို့ရလက်တွေ့ကျွမ်းကျင်မှုခေါင်းဆောင်မှုအခြေအနေပညာသည်အဆက်အသွယ်တွေကိုဖြည့်ဆည်းရယူတည်ဆောက်ကြတာပါမျိုးဆက်ဆွေးနွေးပွဲအစီအစဉ်ကတော့လူငယ်တွေအတွက်ခေါင်းဆောင်နေရာကိုရယူဖို့လိုအပ်တဲ့အခြေအနေကိုဖြည့်ဆည်းပေးရလက်တွေ့လေ့ကျင့်ခန်းစီရင်အချင်းချင်းကွန်ရက်ဖွဲ့နိုင်ဖို့ဖြစ်ပါတယ်ဝိုင်ဆာလီအနာ data sanya sain khon mu ri go phie shin yi adu dukwa lou saung ja bu a pe tai twa ma de aku chain ti so yin yan mu ngwe ya bu shin pyan ja de naingan daga apwe 60 jor de ga to mu de bon ha thru ye phie ri go akon the phor de asin yauk ni ja ba bi asean data lu lu ye kan man ji 65 ya kan nong ha atat 35 ne ao ywe ri phit ba de shi dong sha data ye anagat go pon phor de niya ma lu nge ri ha akhya ja de lu yong ji de atwe ဝိုင်ဇာလီအစီအစဉ်ကိုကမကထပြုဖော်ဆောင်ရတဲ့ပေါ်အမေရိကန်ပြည်တော်စုကဂုဏ်ယူပါတယ်။မိမိဘေးကသဘာဝပတ်ဝန်းကျင်နဲ့လူမှုဝန်ဝိုင်းအတွက်တမူကွဲပြားထူးခြားစွာလှုပ်ဆောင်ပေးဖို့ဆရာထက်တန်းနဲ့မြန်မာနိုင်ငံအပါအဝင်အာဆီယံဒေသ10နိုင်ငံတဲကနိုင်ငံသားတဦးလည်းဖြစ်မယ်။အသက်18နှစ်ကနေ35နှစ်ကြားလည်းဖြစ်မယ်ဆိုရင်ဖြင့်ဝိုင်ဇာလီအစီအစဉ်ရဲ့အဖွဲ့ဝင်တဦးဖြစ်ဖို့ https://youngsoutheastasianleaders.state.gov မှာဝင်ရောက်စာရင်းသွင်းနိုင်ပါ रे ခင်ဗျာ
American Sonya ရဲ့သဘောထားမြင်အားပေါ်ကိုတင်ပြလို့ပြပါပြီ
အခုထုတ်လွှင့်ခဲ့တာကတော့ American Sonya ရဲ့အားပေါ်ဖြစ်ပြီး VOA ရဲ့သဘောထားမြင်မဟုတ်ကြောင့်တင်ပြအပ်ပါ रे ခင်ဗျာအခုကြာနေသေးတဲ့အချိန်မှာတော့သတင်းချင်းချုပ်ကိုကိုစံမူဝေကကြီးညာပေးမှာပါ
မုန်တိုင်းထန်နေတဲ့ Java ပင်လယ်ကိုဖြတ်ပြီးတော့ပြန်တန်းနေရကနေပျောက်ဆုံးသွားတဲ့ Air Asia ခရီးသည်တွေလင်းအမှတ် 853.1 ကိုစနစ်တကျလိုအပ်တဲ့အတည်ပြုချက်တွေမရရှိဘဲနဲ့ပြန်တန်းခွင့်ပြုလိုက်တဲ့ဆိုတဲ့အချက်ထွက်ပေါ်လာပြီးတဲ့နောက်အင်ဒိုနီးရှားအစိုးရက၄ချောင်းဆိုင်ရာတာဝန်ရှိသူတွေအများပြားကိုတာဝန်ကရပ်ဆိုင်းထားလိုက်ပါတယ်။ဒီဇင်ဘာလ28ရက်နေ့ကအင်ဒိုနီးရှားနိုင်ငံကနေစင်ကာပူနိုင်ငံကိုပြန်တန်းနေစဉ်ပြစ်ကျသွားတဲ့ခရီးသည်တွေလေးရင်နဲ့လေးရင်ပေါ်မှာလိုက်ပါသွားတဲ့ခရီးသည်တွေရဲ့ရုပ်လောင်းတွေလိုက်လံရှာဖွေနေမှုကိုရဲ့မြောင်နေမှာအခုလိုအရေးယူမှုပြုလုပ်တဲ့သတင်းထွက်ပေါ်လာတာဖြစ်ပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံမှာဝန်ကြီးချုပ်ရှိတ်ဟာစီနာကိုရွေးကောက်ခံခဲ့ရတဲ့ပြဿနာတက်ခဲ့တဲ့ရွေးကောက်ပွဲရဲ့ပထမနှစ်ပတ်လည်နေ့မှာလုံခြုံရေးတွေနဲ့ထိတ်တဲရင်ဆိုင်မှုဖြစ်ပွားခဲ့တာကြောင့်ဆန့်ကျင်အစိုးရဆန့်ကျင်ဆန္ဒပြသူ၄ဦးသေဆုံးခဲ့ရပါတယ်။ရိုမန်ကက်သလစ်အသင်းတော်မှာပိုယဟန်မင်းကြီးကဒဲရဲ့ရွေးချယ်ပိုင်ခွင့်ရှိတဲ့ကာဒီနယ်ဖုန်းတော်ကြီးအပါ20ကိုပိုယဟန်မင်းကြီးဖရန်စစ်ကရွေးချယ်တဲ့အထက်မှာမြန်မာနိုင်ငံကရိုမန်ကက်သလစ်ဂိုင်းတို့ဖုန်းတော်ကြီးချားစ်ဘူပါဝင်ခဲ့တဲ့အတွက်ခရစ်ယာန်ဘာသာဝင်နေသားကမြန်မာနိုင်ငံကဗုဒ္ဓဘာသာအစ္စလမ်ဘာသာပြည်သူတွေကကြိုဆိုလိုက်ကြပါတယ်ရန်ကုန်မြို့ဂိုင်းချုပ်ဖုန်းတော်ကြီးချားစ်ဘူအပါအဝင်ဂိုင်းချုပ်ဖုန်းတော်ကြီးအပါ20ကိုကာဒီနယ်ဖုန်းတော်ကြီးတွေအဖြစ်ရွေးချယ်လိုက်တဲ့အကြောင်းပိုယဟန်မင်းကြီးဖရန်စစ်ကတနင်္ဂနွေနေ့မှာကြေညာခဲ့တာဖြစ်ပါတယ်ခင်ဗျာ
သတင်းချင်းချုပ်ကိုဦးဆံမိုးဝီကကြီးညာခဲ့တာပါဒီမနေ့အစီအစဉ်ထုတ်လို့ရေးမှုကတော့ဒေါ်အင်ဂျင်နိုင်ဖြစ်ပြီးအင်ဂျင်နီယာကတော့ Greg Burns ဖြစ်ပါတယ်ကျွန်တော်ကတော့အောင်ပါဇန်နဝါရီလ6ရက်အင်္ဂါနေ့မနေ့ကင် VOE မြန်မာပိုင်းအစီအစဉ်လေးကိုမြန်မာစံတော်ချိန်မနေ့6နာရီကနေ9နာရီထိလိုင်းဒိုမီတာ32 40 48 50နဲ့လိုင်းဒိုမီတာ190ရိုးကနေတက်ရိုက်ထုတ်လွှင့်ပေးနေတာပါ VOE ကိုနားဆင်တဲ့အတွက်ကျေးဇူးထူးတင်ပါတယ်ခင်ဗျာသောတာရှင်တွေအားလုံးမင်္ဂလာအပေါင်းနဲ့ပြည့်စုံတဲ့မနေ့ကင်ဖြစ်ပါစေခင်ဗျာ
This program has come to you from the Voice of America, Washington.